ဘုရင်တို့တဏှာကြီးပို့ဖို့လောက်အချိန်ယူပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီကနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတိကေ1386ခုနှစ်တော်သလင်းလာဇန်23ရက်နေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ရှစ်မိုင်အစိုးရင်တိုက်တဲ့တွင်မှာဆင်းရဲကျင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပွဲမှာဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တက္ကကြီးဦးထွန်းထွန်းဦးတက္ကမကြီးတော်ဝင်းဝင်းမြတ်မိသားစုတို့ကမိဘတွေကိုအမှုထားပြီးတော့ဒါဒီကနေ့ညဓမ္မဒါနဓမ္မပူဇာတရားပွဲတစ်ပွဲဆင်းရဲကျင်းပါပါတယ်တရားပွဲတွင်ဆင်းရဲကျင်းပရခြင်းရဲ့အကြောင်းကတော့ဒကမကြီးတော်ဝင်းဝင်းမြတ်ရဲ့44နှစ်မြောက်မွေးနေ့ပေါ့နော်မွေးနေ့ကတော့ပြီးတော့ပြီးခဲ့ပါပြီဒါပေမဲ့လို့ဒီချိန်ကျမှလုပ်ဖို့အဆင်ပြေလို့ခုမှလုပ်ရတဲ့သဘောဒါမွေးနေ့တိုင်းမွေးနေ့တိုင်းဦးဇင်းတို့တရားဟောလာတာ3နှစ်လောက်ရှိပြီပေါ့နော်တို့ဒီကနေ့လည်းပဲမိမိရဲ့မွေးနေ့မှာမြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုနာယူမယ်။အလုံးလေးပဲမြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုနာယူပြီးတော့အသိဉာဏ်တွေတိုးပါစေ၊ကုသိုလ်ကောင်းမှုတွေတိုးပါစေဆိုတဲ့ဒီလိုမုံမြတ်တဲ့စိတ်ဓာတ်နဲ့မွေးနေ့ကိုအကြောင်းပြုပြီးတော့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်ဆင်ရင်ကျင်းပကြတာဖြစ်ပါတယ်။ဒီတော့ဒီကနေ့ညကာယကံရှင်များနဲ့တကွာတရားနာပိသဘောင်သူတော်ကောင်းတို့ကိုဦးဇင်းတို့ဗာတရားဟောမှလဲဆိုလို့ရှိရင်ယေဂုတ်တို့ပါဠိတော်စတုကနိဗ္ဗာန်မာလာရှိတဲ့အာရက္ခသုတ်တံလို့တန်ခါယနာတင်မထေရကြီးများခေါင်းစဉ်ပေးပြီးတော့မှတ်တမ်းတင်တော်မူခဲ့တဲ့သုတ်တံတရားဒေသနာတစ်ပုဒ်ရှိပါတယ်အဲ့ဒီအာရက္ခသုတ်တံမှာမြတ်စွာဘုရားကမိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်ဟာအရာဌာန၄မျိုးမှာမိမိရဲ့စိတ်ကိုတည်ဖြင့်ကာကွယ်ဆောင်ရှောက်ရမယ်လို့အဲ့ဒါလိုမြတ်စွာဘုရားဟောပါတယ်အာရက္ခဆိုတဲ့စကားကအဆောက်အရှောက်လို့အဓိပ္ပာယ်ရတယ်ဒီနေရာမှာပိဋကပေါင်းသူတော်ကောင်းတို့အဆောက်အရှောက်ဆိုတာအရာတိုင်းမှာလိုအပ်တယ်ပေါ့ကာကွယ်မှုပြုဖို့ဆောင်ရှောက်မှုပြုဖို့လိုအပ်တဲ့အရာတွေအများကြီးရှိအဲ့ဒီထဲမှာဦးဇင်းတို့အကာအကွယ်တင်သုံးအဆောက်ရှောက်တင်သုံးတရားဟာဘာလဲလို့မေးရင်စိတ်ပဲကိုယ့်ရဲ့စိတ်ကိုကာကွယ်ဖို့လိုတယ်ဆောက်ရှောက်ဖို့လိုတယ်တနည်းအားဖြင့်စိတ်ကိုအဆောင်ထားဖို့လိုတယ်ပေါ့ဘာကြောင့်အဆောက်ရှောက်လိုတယ်လဲဘာကြောင့်အကာအကွယ်လိုတယ်လဲဆိုရင်မဆောက်ရှောက်ဘူးမကာကွယ်ဘူးအဆောက်မထားဘူးဆိုရင်ဒီစိတ်ဟာအမျိုးမျိုးသောအန္တရာယ်တွေကြာရောက်နိုင်တယ်ပေါ့ဆိုကြပါစို့အိမ်မှာလူတယောက်မှမရှိဘူးဆိုရင်ဟဲ့အဆောင်ကလေးထားလိုက်ပါဦးဒါဒီအိမ်မှာမဖြစ်တဲ့နာတွေမဖြစ်အောင်မပြည့်စည်တဲ့နာတွေမပြည့်စည်အောင်အဆောင်ဆိုတာမလိုအပ်ဘူးလားလိုအပ်တယ်အဲ့လိုပဲမြို့မှာလည်းပဲမြို့ဆောင်တတ်နော်အဲ့လိုပေါ့အဆောင်ဆိုတာအရာတိုင်းမှာအရေးကြီးလိုအပ်တယ်ပေါ့အလိုအဆုံးအရာကတော့ဘာလဲဆိုရင်စိတ်ပဲအဆောင်အရှောင်းအလိုအဆုံးအရာကိုပြောပါလို့ဆိုရင်စိတ်ဟာအဆောင်ရှောင်းလိုအပ်ဆုံးပဲဘာကြောင့်လဲဆိုလို့ရှိရင်သူ့ကိုမဆောင်ရှောက်လေတဲ့မြအမျိုးမျိုးအန္တရာယ်တင့်နိုင်မျိုးမျိုးဘေးပြစ်နိုင်တယ်ပေါ့ဒါကြောင့်ဒီဒေသနာမှာမြတ်စွာဘုရားကစိတ်ကိုစောင့်မယ်ဆိုရင်လည်းပဲစိတ်ကိုစောင့်ရှောက်ပေးနိုင်တဲ့အရာကဘယ်ရာလဲဆိုတော့တတိပဲတဲ့ဟုတ်လားအေးဒါကြောင့်ဦးဇင်းတို့တရားကောင်းစင်းလေးတွေပေးနေကြတိုင်းပေးပါဦးမယ်နော်ဒီအာရက္ခသုတ်တံကိုတတိသူမဟုတ်စိတ်ဤအဆောင်လို့အဲ့ဒါလိုလေးပေးသက်ပေါင်းသူတော်ကောင်းတို့မှတ်သားကြရမယ်ပေါ့နော်တတိဆိုတာစိတ်ကိုအန္တရာယ်ကင်းအောင်ဘေးမဖြစ်အောင်အကောင်းဆုံးအကာအကွယ်ပေးမယ်အဆောင်ပဲဒီနေရာမှာတတိဖြင့်စိတ်ကိုစောင့်ရမယ်ဆိုတဲ့နေရာမှာအရာဌာန၄မျိုးမှာစောင့်ရမယ်ဆိုပြီးတော့မြတ်စွာဘုရားကအသေးစိတ်ဆုံးမထားတယ်ပေါ့အဲ့ဒါလေးကိုဒီကနေ့ညပေးသက်ပေါင်းသူတော်ကောင်းတို့နာယူကြည်ညိုကြည်ကြရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာ တရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းချီးလည်တော်မူတဲ့မဟာကရုဏာကိုသိစေအားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်တည်းဟူသောပညာကိုတို့မဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတ်တိမြတ်တို့ရှိခိုးပူတော်ကြဦးစို့အလုံးလက်အုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယံပညာပိသောတဝိဟတမောဟဓမ္မံသာနရမရလောကကရုဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အိမြသောစိတ်နှလုံးလင်းရှိတော်မူပါပေထသောပညာပိသောတဝိဟတမောဟဓမ္မံအရဟတမေတိဟူသောအယံဝလင်းဖြင့်ဝိဇာတိဟူသောမိုက်မောင်းကိုဖယ်ခွာတော်မူပြီးထသောသာနရမရလောကကရုံလူနှင့်မြတ်မတ္တဝါအနန္တတို့၏ကြောင့်တိတန်တို့အလေးကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောဂတိဝိမုဒ္ဒံဒေဝမနုဿာနိရယာနေပေတာတရိစ္ဆာလာယရှိငါတန်သောဂတိတို့မာလီသူသည်ဖြင့်ကင်းလွတ်တော်မူပြီးသာသောသူကတံတတဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာတော်မူပါပြီးသာသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာဗရမများကဲ့သို့ပြတ်သားထင်းထင်းသိမြင်ပေတာဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူယုံနာနှဖျားဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဝန္ဒီဝနာမကာယဝစီမနောချီ၍သုံးလီဒွါရပနာမဖြင့်ဒုက္ခယောချိုလက်ဆုံးမောဃရှိခိုးဥညုပ္ပါဤမြတ်စွာဘုရားအာရခသုတ်တံစိတ်တတိသို့မဟုတ်စေဤအဆောင်နဲ့စတင်ပြီးတော့နာယူကြည်ညိုကြရအောင်နော်စတုသောဘိခဝေဌာနေသောအတ္တရူပေနအပမာတော်တတိစေတသောအာရခောကရဏီယောဘိခဝေယဟန်တော်မြတ်ဦးချင်းသားတို့စတုသူလေးမျိုးကုန်သောဌာနေသူအရာဌာနတို့၌အတ္တရူပေနမိမိရဲ့အကျိုးစီးပွားကိုအလိုရှိကြကုန်သောပုဂ္ဂိုလ်တို့သည်အပမရောအပမဒအမိယသောတတိတတိတိဟုသောစေတသောစေဤအာရခောစောင့်ရှောက်ကိုကရဏီယောပြုသင်ကုန်၏ယဟန်တို့တဲ့မိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတယ်ဆိုလို့ရှိရင်လေးမျိုးသောအရာဌာနတို့မှာမိမိရဲ့စိတ်ကိုအပမဒလို့အမိရတဲ့တတိနဲ့စောင့်ရှောက်ထားတဲ့နေတဲ့ဒီနေရာမှာပိဋကပေါင်းတော်ကောင်းတို့အတ္တရူပေနဆိုတဲ့စကားလုံးလေးကအလွန်စဉ်းစားကြရကောင်းတယ်ပေါ့နော်ကိုကျိုးစည်းဝါးကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်သည်တဲ့တရားဓမ္မတို့ဥရှင်တို့ဉာဏ်ရှိကြတဲ့ပုဂ္ဂိုလ်တိုင်းမိမိရဲ့အကျိုးစည်းဝါးကိုအလိုရှိကြတယ်လို့ဆိုရမှာပေါ့နော်အဲ့ဒါလို့မိမိရဲ့အကျိုးစည်းဝါးကိုတကယ်အလိုရှိတဲ့မိမိအတွက်ချမ်းသာဒုက္ခကိုတကယ်လိုချင်တယ်ရချင်တယ်ဆိုလို့ရှိရင်အရာဌာန၄မျိုးမှာမိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ထားရမယ်အဆောင်လျှောက်ပြုထားရမယ်အဲ့လိုဆောင်လျှောက်ထားရမယ်အရာဌာန၄မျိုးကဘာတွေတုံးဆိုတော့မာမေရဇနီယေတုဓမ္မေတုစိတ်တံရစ္စီတိအတ္တရူပေနအပမတောတတိစေတသောအာရခောကရဏီယောရဇနီယေတုတမေမောဘွဲကောင်းကုန်သောဓမ္မေတုအိဋ္ဌာယုံတို့၌မေငါဤစိတ်တံစိတ်သည်မာရစ္စီမတက်မဲ့ပါစေတည်းဣတိဤသို့စဉ်းစားဆင်ခြင်၍အတ္တရူပေနမိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိသောပုဂ္ဂိုလ်သည်အပမတောအပမဒအမိရသောတတိတတိတိဟုသောစေတသောစိတ်ဤအာရခောစောင့်ရှောက်ကိုကရဏီယောပြုသင်ကုန်၏စိတ်ကိုတတိနှင့်စောင့်ရှောက်ရမယ့်နေရာမှာအရာဌာန၄မျိုးတို့မှစောင့်ရှောက်ရမယ်အဲ့ဒီအရာဌာန၄မျိုးကဘာလဲဆိုတော့အခုနံပါတ်၁ပြောလိုက်ပြီနော်တမက်မောဘွယ်ကောင်းတဲ့အိဋ္ဌာယုံလို့ဆိုတဲ့ကောင်းမြတ်တယ်လို့မိမိတို့ထင်ရတဲ့အာယုန်နေနဲ့တွေ့လာတဲ့အခါမှာမိမိရဲ့စိတ်ထဲမှာတမက်မောခြင်းလို့ဆိုရတဲ့လောဘတရားတွေဖြစ်မလာအောင်တတိနဲ့ဒီစိတ်ကိုကာကွယ်ဆောင်ရှောက်ရမယ်။ တတ်ထပူပြီးတော့ဦးဇင်းတို့လွယ်လွယ်ချင်းချင်းပြောရရင်တော့လောဘဖြစ်เสียကြုံလာရင်လောဘမဖြစ်အောင်မိမိရဲ့စိတ်ကိုတည်နေဆောင်ရှောက်ရမယ်ဒီနေရာမှာလောဘဖြစ်เสียအာယုံဆိုတာဘာလဲဆိုတော့အိဋ္ဌာယုံလို့ပြောတယ်အိဋ္ဌာယုံဆိုတာကနောက်ကောင်းမြတ်တဲ့အလိုရှိအပ်နှစ်သက်အပ်မြတ်လို့အပ်တဲ့ရူပါယုံတတ္တာယုံခန္ဓာယုံရတ္တာယုံဖုဒ္ဓဘာယုံဆိုတဲ့အာယုံ၅ပါးကိုဒါအိဋ္ဌာယုံလို့ခေါ်ဒီနေရာမှာပိသက်ပေါင်းသူတော်ကောင်းတို့အာယုံ၅ပါးတိုင်းဟာအိဋ္ဌာယုံဖြစ်တာတော့မဟုတ်နော်ရူပါယုံတိုင်းဟာအိဋ္ဌာယုံဖြစ်တာမဟုတ်ဘူးကောင်းမြတ်တဲ့ရူပါယုံမှအိဋ္ဌာယုံဖြစ်တယ်တချို့ရူပါယုံတွေကြတော့ကောင်းမြတ်တယ်လို့မဆိုနိုင်ဘူးယုံညံ့တဲ့ဆိုးဝါးတဲ့ရူပါယုံတွေမရှိဘူးလားရှိတယ်အဲ့ဒီနေရာမှာဥရှင်တို့တက်မဲ့မောပွဲအိဋ္ဌာယုံဆိုတာဘာလဲလို့မေးရင်ကောင်းမြတ်တယ်လို့မိမိတို့ရဲ့စိတ်ထဲကထင်ရတဲ့နော်အိဋ္ဌာကန္တမနာပစိတ်နှလုံးကိုရှင်ပြုံးစေတဲ့မျက်နှိုးဝယ်ကောင်းတဲ့အဲ့ဒါလိုအာယုန်တွေကိုအိဋ္ဌာယုန်လို့ဆိုတယ်။အဲ့ဒီအိဋ္ဌာယုန်တွေနဲ့တွေ့လာပြီဆိုရင်ပုထုသင်တဘာဝလူချင်းဇေယျာနဲ့တွေ့လာပြီဆိုရင်လူချင်းတယ်ဆိုတဲ့သဘောကဖြစ်လာမှာပေါ့။မမောဇေယျာနဲ့တွေ့လာပြီဆိုရင်မမောတယ်ဆိုတဲ့သဘောကဖြစ်လာမှာပေါ့။အဲ့ဒီလိုမမောဇေယျာတွေတွေ့လာပြီဆိုလို့ရှိရင်ငါရဲ့စိတ်ထဲမှာဒီမမောဝါတယ်ဆိုတဲ့လောဘတရားတွေမဖြစ်ပါစေတည်းလို့စဉ်းစားဆင်ခြင်ပြီးတော့ကိုယ့်ရဲ့စိတ်ကိုတည်နေကာကွယ်ဆောင်ရှောက်ရမယ်။တော့ဒီနေရာမှာမြတ်စွာဘုရားကဘာကြောင့်ဒီစိတ်ကိုလောဘမဖြစ်အောင်တည်နေကာကွယ်ဆောင်ရှောက်ခံရတယ်လေ။ဒီလောဘမှာဘာအပြစ်ရှိလို့လဲ။ဒီလောဘဖြစ်လာရင်ဘာတွေဖြစ်မှမဟုတ်လို့လဲ။စဉ်းစားရမှာရှိဘူးလားဗျာ။ရှိတယ်နော်။အဲ့တော့ဒီနေရာမှာဦးဇင်းတို့ဒီလောဘနဲ့ပတ်သက်ပြီးတော့တမဲ့မောတယ်ဆိုတဲ့ရာဂတရားနဲ့ပတ်သက်ပြီးတော့ဟောမြတ်စွာဘုရားအင်္ဂုတ္တပါဠိတော်တိက္ကနိပ္ပမဟောထားတာလေးရှိတယ်။အဲ့ဒီမှာယာကဆိုတဲ့လောဘနဲ့ပတ်သက်ပြီးတော့မကောင်းတဲ့အချက်တွေကိုသကပိုက်၃ပိုက်လောက်သုံးနှုန်းပြီးတော့မြတ်စွာဘုရားဟောထားတာရှိတယ်။ရာဂေနအဘိဗုဒ္ဓပရိယာဒိဏစေတောအတ္တပြဘာရာယပိစေတိတိပရပြဘာရာယပိစေတိတိဥပယပြဘာရာယပိစေတိတိစေတသိက်ကံပြေဒုက္ခံဒေါမနတံပဋိတံဝေဒေတိအတိဘေကဘာပြောတော့ဆိုတော့လူတယောက်မှာຢာကတွေလွှမ်းလာပြီးလောဘတွေကြီးလာပြီးဆိုလို့ရှိရင်တဲ့အတ္တပြဘာရယပိစေတတိမိမိကိုယ်ကိုဆင်းရဲအောင်ကြံစီစဉ်းစားလာတယ်တဲ့အံဩစရာပါပဲเนาะຢာကလွှမ်းလာပြီးလောဘကြီးလာပြီးဆိုရင်ဘသူကိုဆင်းရဲအောင်ကြံစီလာတာလဲတော့ကိုယ်ကိုကိုယ်ဆင်းရဲအောင်ကြံစီလာတယ်တဲ့တတဝရင်တတဝရင်အတ္တသမဗေမာနတိမိမိကိုယ်ကိုအချစ်ဆုံးလို့လူတိုင်းကြားဖို့ပါတယ်ဟုတ်လားအဲ့ဒီအချစ်ဆုံးကောင်းစီခြင်းဆုံးလို့ဆိုရတဲ့မိမိကိုယ်တိုင်ကိုပဲဆင်းရဲလာအောင်လောဘလွှမ်းလာပြီဆိုရင်ကြံစည်လာတယ်တဲ့ဟုတ်လားပရပြဘာရယပိစီတိတပါးသောသူတွေဆင်းရဲဖို့အတွက်ကြံစည်စဉ်းစားလာတယ်တဲ့လောဘကြီးလာပြီဆိုလို့ရှိရင်နော်ဒါတွေမကဘူးတဲ့စေတသိက်ကံပြီးဒုက္ခဒေါမနတံပဋိတံဝေတေတိတဲ့စိတ်ထဲမှာခံရခက်တဲ့မသက်သာတဲ့ဒုက္ခဒေါမနတဝေဒနာတွေကိုလည်းပဲခံစားသွားရတယ်တဲ့။ဟောလောဘဖြစ်လာပြီဆိုလို့ရှိရင်ဒါမြတ်စွာဘုရားပထမစကားပိုင်းလေးနဲ့ပြောထားတယ်နော်။လောဘဖြစ်လာပြီဆိုရင်တစ်အချက်မိမိကိုယ်ကိုဆင်းရဲဖို့အတွက်ကြံစည်လာတယ်။သူတစ်ပါးဆင်းရဲဖို့အတွက်ကြံစည်လာတယ်။ဒါရင်မကဘူးစိတ်ထဲမှာလည်းပဲခံရခက်တဲ့ဒုက္ခဒေါမနတဝေဒနာကိုခံစားရတယ်။လောဘဖြစ်ရင်စိတ်ထဲမှာခံရခက်တယ်လို့ပြောလိုက်တာပါပဲ။ဒါအဖြောင်ပြောရင်အဲ့လိုပြောရမှာနော်ဒါကလည်းပဲဦးဇင်းတို့ပေးသက်ပေါင်းသူတော်ကောင်းတို့ဟောအထူးသဖြင့်စိတ်ဓာတ်ဥပဒနာသတိပဋ္ဌာန်ကမ္မဋ္ဌာန်းများကိုစီးပြန်နေကြဆိုရင်တော့ပူပြီးတော့ဒီစကလုံးကိုခံစားလို့လည်းရမယ်နားလည်းပူပြီးတော့လဲမယ်ပေါ့နော်စိတ်ထဲမှာလောဘဖြစ်ရတာမတတ်တာဘူးဆိုတာကိုလောဘဖြစ်နေတဲ့အခိုက်အတန့်မှာတကယ်မိအောင်ထိအောင်ကြည့်နိုင်မယ်ဆိုလို့ရှိရင်အော်လောဘဟာမတတ်တာတဲ့သဘောရှိပါလားဆိုတာသူ့ရဲ့ပင်ကိုယ်သဘာဝတစ်မျိုးကိုမသိနိုင်ဘူးလားသိနိုင်နော်ဒါကဓမ္မတို့ဥရှင်တို့ကတတိမရှိတဲ့အခါကျတော့လောဘတွေကလည်းဖြစ်နေတာအဲ့ဒီလောဘကကိုယ့်ကိုဘယ်လိုနှိမ့်ဆက်တယ်ဆိုတာကိုလည်းအသေးစိတ်ကိုကမသိဘူးဘာလို့မသိတာတော့ဆိုတော့သူ့ကိုဟိုမျက်စိထောက်ထောက်ကြည့်နေတဲ့သဘောမရှိတဲ့အတွက်ကြောင့်ဟုတ်ရလားအေးဒါကြောင့်ပထမပြောလိုက်တယ်နော်လောဘလွှမ်းလာပြီဆိုရင်ကိုယ့်ကိုယ်ကိုဆင်းရဲဖို့သူတစ်ပါးကိုဆင်းရဲဖို့ကြံစည်လာတယ်ပြီးရင်စိတ်ထဲမှာလည်းပဲဒုက္ခဒေါမနတခံရခက်တဲ့ဆင်းရဲတဲ့သဘောကိုခံစားရတယ်ဒါရင်လားဆိုတော့မကန်သေးဘူးတဲ့ရာဂေနအပိပုတ္တပရိယာဒိနစေတော Kayena dusri dansredi wasaya dusri dansredi manata dusri dansredi. Shaka luan labi soyan loba de chi labi soyan eri pokoa. Kayena dusri dansredi kune leve makauna rehu lute de wasaya dusri dansredi no ne leve mahuda rehu pyote de manata dusri dansredi sine leve matentorari yunyanari outanjarareho tui de de တဲ့ပြောရရင်ဒုစရိုက်တရားတွေကိုလွန်ကျူးမိတတ်တယ်ပေါ့ຢာကကြီးလောဘကြီးဟုတ်လားအဲ့လိုဆိုလို့ရှိရင်ဒုစရိုက်တရားတို့ရဲ့အကျိုးပေးရာပုံဘဝပုံဌာနကိုလည်းရောက်သွားနိုင်နေပေါ့ဒါကဥစဉ်တို့ဒုတိယစကပိုင်းနဲ့မြတ်စွာဘုရားပြောပြတဲ့လောဘရဲ့အဖြစ်နောက်တတိယစကပိုင်းနဲ့မြတ်စွာဘုရားဘာပြောတာတုံးဆိုတော့ရာဂေနအဘိဗုဒ္ဓပရိယာဒိနစိတ်တော အထထံပိယထာဘုဒ္ဓနဗ္ဇာနာတိပရထံပိယထာဘုဒ္ဓနဗ္ဇာနာတိယာဂတိလွှမ်းလာပြီတမက်မောမှုတွေအာကြီးလာပြီလောဘတွေလွှမ်းလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအထထံပိမိမိရဲ့အကျိုးစီးပွားကိုလည်းပဲနဗ္ဇာနာတိကောင်းကောင်းမသိနိုင်တော့ဘူးတဲ့ယထာဘုဒ္ဓဟုတ်တိတိုင်မှန်တိတိုင်ဆိုတာလည်းပါသေးတယ်ဟုတ်လားလောဘကြီးလာပြီဆိုရင်ကိုယ့်ရဲ့အကျိုးစီးပွားကိုမှန်မှန်ကန်ကန်မသိနိုင်တော့ န်ကန်မသိနိုင်မမြင်နိုင်လို့အဲ့တော့ဦးဇင်းတို့အကျိုးစီးပွားကိုမှမှန်မှန်ကန်ကန်မသိနိုင်ဘူးဆိုလို့ရှိရင်အဲ့ဒီအကျိုးစီးပွားကိုရအောင်လုပ်နိုင်မဲ့အနေထားမျှော်မှန်းလို့မရတော့ဘူးပေါ့ဟုတ်လားအေးဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့ဒီလိုအပြစ်တွေရှိတဲ့အတွက်ကြောင့်လောဘဖြစ်เสียကြုံလာပြီဆိုလို့ရှိရင်ငါရဲ့စိတ်ထဲလောဘတွေမဝင်ပါစေသတည်းလို့ကြံစည်စဉ်းစားပြီးတော့စိတ်ကိုတတိနဲ့အကာအကွယ်ဆောင်ရှောက်လုပ်ထားရမယ်ဒါကဦးဇင်းတို့လောဘရဲ့အပြစ်ကိုဟိုဓာတ်ထပ်ပို့ပြီးတော့လေးလေးနက်နက်ပြောမယ်ဆိုရင်လည်းပြောလို့ရသေးတယ်ပေါ့အဲ့ဒါကဘာလဲဆိုတော့တစ္ဆအမြင်နဲ့ပိဿပေါင်းသူတော်ကတို့တစ်ချက်လောက်စဉ်းစားကြည့်လောဘဆိုတာသမုဒိယတစ္ဆာလို့အမြင်ရတယ်မဟုတ်လားဟုတ်တယ်မူရိယသစ္စာဆိုတာဘာလဲတော့ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဟုတ်လားအေးလောဘသည်ဒုက္ခအားလုံးတို့ရဲ့အခြေခံအကြောင်းတရားပဲသူဟာအဓိကအကြဆုံးအကြောင်းတရားဖြစ်လို့မို့သူ့ကိုခေါင်းကောက်ပြီးတော့မြတ်စွာဘုရားကတမူရိယသစ္စာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားကိုလောဘကိုကောက်ထားတာဟောဒုက္ခကလည်းပဲအဲဒေါသကလည်းပဲဒုက္ခကိုဖြစ်စေပါတယ်မောဟကလည်းပဲဒုက္ခကိုဖြစ်စေပါတယ်သို့တော့လောဘလောက်တော့မကြီးကျယ်ဘူးဆိုတဲ့အတိပဲလောဘကတော့ဒုက္ခကိုဖြစ်စေတဲ့နေရာမှာတကယ်အကြီးအဓိကအကြဆုံးတရားခံဖြစ်တဲ့အတွက်ကြောင့်သူ့ကိုခေါင်းကောက်ပြီးတော့တမှုရိယတစ္ဆာအရဘာလဲလို့မေးရင်လောဘဟုတ်လားအေးဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့လောဘရဲ့အဖြစ်ကိုပြောမယ်ဆိုရင်လည်းကုန်နိုင်ပေါ်ရမရှိဘူးပေါ့ဒီအချက်တွေကိုလည်းပဲစဉ်းစားဆင်ခြင်ပြီးတော့လောဘဖြစ်เสียရကြုံလာရင်လောဘမဖြစ်အောင်မိမိရဲ့စိတ်ကိုဘာနဲ့ဆောင်ရမလို့သတိနဲ့ဆောင်ရမယ်ဒါကကွယ်စောင့်ရှောက်ရမယ့်အရာဌာန၄မျိုးတည်းကနံပါတ်၁တမျိုးပေါ့ဟုတ်လားနောက်နံပါတ်၂မိမိရဲ့စိတ်ကိုသတိနဲ့ကာကွယ်စောင့်ရှောက်ရမယ့်အရာဌာနကဘာလဲဆိုတော့မာမေဒောသနီယေတုဓမ္မေတုစိတ်တံဒုတိတိအတ္တရူပေနအပမတောတတိစေတသောအရခောကရဏီယောဒောသနီယေတုမကျင်နှက်ဖွယ်ကောင်းကုန်သောဓမ္မေတုအနိဋ္ဌာယုံတို့၌မေငါဤစိတ်တံစိတ်တိမာဒုတ်တိဒေါသမဖြစ်ပါစေတည်းဣတိဤသောစဉ်းစားဆင်ခြင်၍အတ္တရူပေနာကိုချိုးစည်းပွားကိုတကယ်အလိုရှိသောပုဂ္ဂိုလ်သည်အပမာဒောအပမာဒအမိယသောတတိတတိတိဟုသောစေတသောစိတ်ဤအရခောစောင့်ရှောက်ကိုကရဏီယောပြုသင်ကုန်၏ဟောနံပါတ်၄စောင့်ရှောက်မယ့်တရားကဘာလဲဆိုရင်ဒေါသဖြစ်เสียအာယုန်တွေကျုံးလာပြီဆိုရင်ငါရဲ့တန်တမှာဒေါသတွေမဖြစ်ပါစေနဲ့လို့ကြံစည်စဉ်းစားပြီးတော့စိတ်ကိုတည်နေအကာအကွယ်ပြုရမယ်ဆောင်းလျှောက်ရဒီနေရာမှာပိဿပေါင်းသူတော်ကောင်းတို့ဒေါသဖြစ်เสียအာယုံဆိုတာဘာကိုပြောတာလဲဆိုတော့အနိဋ္ဌာယုံအနိဋ္ဌာယုံဆိုတာကမကောင်းတဲ့မကျင်တဲ့ဘွယ်ကောင်းတဲ့စိတ်တိုင်းမကြဘွယ်ကောင်းတဲ့ဟုတ်လားအဲ့လိုမျိုးအိဋ္ဌာယုံနဲ့ဆန့်ကျင်ဘက်လိုပဲလွယ်လွယ်ပြောကြပါစို့ဟုတ်လားအဲ့ဒီအနိဋ္ဌာယုံနေနဲ့တွေ့လာပြီဆိုရင်ဒကာဓမ္မတို့ဦးရှင်တို့ပုထုတဲ့တဘာဝဒေါသဆိုတာဖြစ်မလာတတ်ဘူးလားဖြစ်လာတတ်တယ်အဲ့ဒီလိုမျိုးဖြစ်မလာအောင်စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ပေးရဒီနေရာမှာတစ်ချက်လောက်ပြောချင်တာကဒေါသဖြစ်เสียအာယုံဆိုတာဘဝမှာရှောင်လို့မရဘူးဆိုတာကိုပြောချင်ဒေါသဖြစ်เสียအာယုံဆိုတာရှောင်လို့မရဒီချိန်မှာမတွေ့ရင်ဟိုချိန်မှာတွေ့မယ်ဒီလိုနဲ့မတွေ့ရင်ဟိုလိုနဲ့မတွေ့မယ်ဒီနာမတွေ့ရင်ဟိုနာတွေ့မယ်ဒေါသဖြစ်เสียအာယုံဆိုတာဘဝမှာရှောင်လို့မလွတ်ဒါမှခက်တာကဒကာမတို့ဦးရှင်တို့တွေကဒ ေါသဖြစ်เสียအာယုံကျုံးလာပြီဆိုရင်ကိုကိုကိုဒေါသမဖြစ်အောင်မကြိုးစားပါဘဲနဲ့အဲ့ဒီဒေါသဖြစ်เสียအာယုံကြီးကိုပဲဖယ်ပြစ်ဖို့ကြိုးစားကြတာဖယ်ဖို့ဆိုတာလိုတဲ့ကိစ္စမဟုတ်ဟုတ်လားဒေါသဖြစ်เสียအာယုံဆိုတာလွယ်ဖယ်ဖို့လွယ်ပါမလားမလွယ်ဖယ်လို့ရလဲခဏပဲပြီးရင်ပြန်တွေ့မှာအဲ့တော့ကိုတကယ်တမ်းစောင့်ချပြီးတော့ကြိုးစားရမှာကဒေါသဖြစ်ပေါ်ရအာယုံနဲ့ကျုံးလာပြီဆိုရင်ဒေါသမဖြစ်အောင်တာလည်းကိုကကြိုးစားရပါတကယ်တကယ်ကလည်းပဲဒေါသကသာဖယ်လို့ရတာပါဒေါသဖြစ်เสียအာယုံဆိုတာကအပြီးပိုင်ဖယ်လို့မရဘူးခက်တာကတရားမတော်ဦးဇင်းတို့ကဒေါသကိုဖယ်ဖို့မကြိုးစားဘဲနဲ့ဒေါသဖြစ်เสียအာယုံကိုသာဖယ်ဖို့ကြိုးစားကြတာပေါ့တတုံတယောက်စိတ်တိုင်းမကြဖြစ်ပြီဆိုရင်ဒါသူ့ကိုကိုကဖယ်ခြင်းတော့တာဒါကြီးကိုမတွေ့ခြင်းအမြင်ခြင်းဘူးမကြုံလို့မဆုံးလို့ဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့လေးလေးနက်နက်လေးတစ်ချက်လောက်စဉ်းစားကြည့်လိုက်ဒေါသဖြစ်เสียဆိုတာကဲပြင်ဘက်ကအရာတွေအကုန်လုံးကိုဖယ်လို့ရတယ်ဆိုအောင်တော့မိမိရဲ့ခန္ဓာကိုယ်ကြီးကစိတ်တိုင်းမကြပွေရဒေါသဖြစ်ပွေရအနေထားတွေကိုတစ်ချိန်မှာဖန်တီးလာမှာပဲမဟုတ်လားတစ်ချိန်မှာဆိုတာကဒါနည်းနည်းလျှော့ပြောတာပါဟုတ်လားခန္ဓာကိုယ်ကြီးတွေဝေဒနာတွေတွေ့လာမယ်တခါတလေကိုယ်စိတ်ကိုပဲစိတ်တိုင်းမကြဖြစ်ပြီးတော့ကိုယ်အတွေးတွေကိုပဲစိတ်တိုင်းမကြဖြစ်ပြီးတော့ကိုယ်အရည်အသွေးကိုပဲကိုယ်မကြည်မနှက်ဖြစ်ပြီးတော့ဒေါသဖြစ်ရတာတွေကိုမရှိဘူးလားကဲအဲ့ဒါကြီးကြတော့ဘယ်လိုလုပ်ဖယ်မလို့ဖယ်လို့မရအောင်အဲ့တော့တကယ်တမ်းဖယ်လို့ရတာကဘာလဲလို့မေးရင်ဒေါသကိုသာလဲဖယ်လို့ရတဲ့တရားလို့နားလည်ပြီးတော့ဖယ်နိုင်အောင်ကြိုးစားရမှာပေါ့အဲ့ဒါမြတ်စွာဘုရားကစိတ်တူစရာအာယုံတွေ့လာရင်စိတ်မတူအောင်ကြိုးစားရမယ်ဒီနေရာမှာဦးဇင်းတို့ဘာကြောင့်ဒေါသမဖြစ်အောင်မြတ်စွာဘုရားကဒါစီခိုင်းတယ်လေစိတ်ကိုတတိနဲ့ဆောင်ခိုင်းတယ်လေဒီနေရာမှာဦးဇင်းတို့ဒေါသရဲ့အပြစ်အနာစာကိုပြောဖို့လိုလာပြီပေါ့နော်ဦးဇင်းတို့ဒေါသရဲ့အပြစ်ကိုစိုးတော့ကလောဘရဲ့အပြစ်ကိုပြောသလိုမျိုးမြတ်စွာဘုရားကတပုံစံနဲ့ပြောထားတာရှိသောသောကလောဘရဲ့အပြစ်ကိုပြောလိုက်တာမှတ်မိကြအောင်ပဲထင်ပါတယ်နော်လောဘအကြီးရင်မိမိကိုယ်ကိုဆင်းရဲဖို့သူတစ်ပါးကိုဆင်းရဲဖို့ကြံစည်လာတယ်စိတ်ထဲမှာလည်းပဲခံရခဲ့တဲ့ဒုက္ခဒေါမနတကိုခံစားရတယ်လောဘအကြီးလာပြီဆိုလို့ရှိရင်ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုပြုမိမှားတတ်တယ်လောဘအားကြီးလာပြီဆိုရင်မိမိရဲ့အကျိုးစီးပွားသူတော်ဘာရဲ့အကျိုးစီးပွားကိုမှန်မှန်ကန်ကန်မသိနိုင်မမြင်နိုင်ဘူးလို့သောတော်ကလောဘရဲ့အပြစ်ကိုမပြောခဲ့ဘူးလားပြောခဲ့တယ်။အဲ့ဒီအပြစ်တွေအကုန်လုံးဒေါသမှလည်းပဲဒန်းတူမြတ်စွာဘုရားဟောတယ်။ဟုတ်လား။အေးဒီနေရာမှာဦးဇင်းတို့အဲ့ဒါကိုတော့ထပ်ပြီးတော့မပြောတော့ဘူးပေါ့နော်။အဲ့တော့ဘာပြောချင်တုံးဆိုတော့ဒေါသရဲ့အပြစ်ကိုအလွန်ပြင်းပြင်းပြင်းပုံဖော်ထားတယ်လို့ဆိုရမယ်။အင်္ဂုတ္တပါဠိတော်တတ္တကနိပါတ်မှာကောတနတုတ်တန်ဆိုပြီးတော့မြတ်စွာဘုရားဟောတာရှိအဲ့ဒီကောတနတုတ်တန်လေးကိုအနှစ်ချုပ်ပြီးတော့ပြောခြင်းနဲ့ပေါ့နော်ဦးဇင်းတို့ကောတနတုတ်တန်မှာမြတ်စွာဘုရားကအမျက်ဒေါသရဲ့အပြစ်ကို9မျိုးလောက်ဟောတာဟောတာပုံလေးကတစ်မျိုးစိတ်ဝင်စားစရာကောင်းတယ်ဘယ်လိုဟောတာလဲဆိုတော့ကိုယ့်ကိုမုန်းတဲ့ယန္တူတွေဟာကိုယ့်ကိုကောင်းတာတွေဘာမှဖြစ်စေချင်မှမဟုတ်ဘူးတဲ့မုန်းနေတဲ့ယန္တူဆိုမှတော့ကောင်းတာတွေပဲဖြစ်စီခြင်းမှမကောင်းတာတွေပဲဖြစ်စီခြင်းပဲအဲ့ဒီရန်သူတွေကကိုယ့်ကိုဖြစ်စီခြင်းနေတဲ့မကောင်းတဲ့အချက်တွေဟာအကယ်၍မြတ်အမြတ်ဒေါသထွက်ခဲ့မယ်ဆိုရင်အဲ့ဒါကိုယ်တန်တန်ကိုရောက်လာလိမ့်မယ်တဲ့အဲ့ဒီမကောင်းတဲ့အကျိုးတွေဒါကြောင့်ဒေါသကိုအဲ့လိုမျိုးစဉ်းစားဆင်ခြင်တဲ့ရမယ်ဒေါသဖြစ်ပြီဆိုရင်တော့ငါ့ကိုမုန်းတဲ့ရန်သူတွေဖြစ်စီခြင်းနဲ့မကောင်းတဲ့အဖြစ်တွေဟာငါတန်တန်ကိုဆက်ရောက်လာလိမ့်မယ်ဘယ်နှမျိုးလောက်တောင်ဆက်ရောက်နိုင်လဲဆိုတော့9မျိုးတောင်ဆက်ရောက်နိုင်တယ်တဲ့အဲ့ဒါလေးကိုအချင်းချင်းမှတ်ရမယ်နော်။ဦးဇင်းတို့ပါဠိတော်တွေတော့မရွတ်တော့ပါဘူး။မင်းကွန်းစတော်ဘုရားကြီးရေးသားတော်မူခဲ့တဲ့အဲ့ဒီကောတနတုတ်တန်ရဲ့အနှစ်ချုပ်လင်္ကာလေးရှိတယ်။အဲ့ဒါလေးကိုပဲရွတ်ဆိုပြီးတော့ထိုက်တဲ့လောက်အသေးစိတ်လေးပြောကြည့်အောင်ဒေါသရဲ့အပြစ်ကိုနော်။ဘာကြောင့်ဒေါသကိုမြတ်စွာဘုရားကစိတ်ထဲမဝင်အောင်တတိနဲ့အဆောင်ခိုင်းတယ်လေဆိုတာလေးကိုပို့ပြီးတော့အရသာပေါ်အောင်ပေါ့လေဟုတ်လား။အေး။အဲ့ဒါစတော်ဘုရားကြီးကဘလို့ရေးထားတော့ဆိုတော့ဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွန်းညာမူဖောက်ပြားရွံ့ွက်ရုပ်ဆင်းပြည့်၏ဟောဟောဒီလောကကြီးမှာမိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်အမျက်ဒေါသထွက်မဲ့အမျက်ဒေါသအားကြီးမဲ့ဆိုရင်တော့ဖောက်ပြားရွံ့ွက်ရုပ်ဆင်းပြည့်၏တဲ့နံပါတ်1ရောက်ရှိလာနိုင်တဲ့အပြစ်အနာစာကရုပ်ရည်ပျက်စီးသွားခြင်းမုန်းနေတဲ့ရန်သူတွေဟာတဲ့ကိုယ့်ရဲ့ရန်သူရဲ့အပေါ်မှာအဟောဝတယံဒုဗ္ဗံတော့အတ္တဟုတ်ရင်ငါမုန်းနေတဲ့ပုဂ္ဂိုလ်ရုပ်ရှင်အင်္ဂါပျက်စီးသွားရင်မတက်မတင်မသက်မရမကြည်မလင်ထိုင်တိုင်းမိုင်မိုင်ကြီးမြန်ဖြစ်နေရင်ကောင်းပါပဲလို့သူတို့ကတောင်းတတဲ့သဘောရှိတယ်။ဟုတ်လား။ အဲ့ဒါဒေါသဖြစ်ပြီဆိုရင်အဲ့ဒီရန်သူတွေတောင့်တတဲ့ရုပ်ဆင်းရင်ကပျက်စီးခြင်းဆိုတာကြီးကကိုယ်စီကိုဆားရောက်လာဒါကိုလည်းပဲစဉ်းစားဆင်ခြင်ပြီးတော့ဒေါသနေအောင်ဒေါသမဖြစ်အောင်ဖြစ်လာရင်လည်းတာမရှိအောင်ကြိုးစားအထောက်ရမယ်အဲ့တော့နံပါတ်1အဖြစ်ကဘာလဲလို့မေးရင်ဒေါသအားကြီးရင်ရုပ်ဆင်းရင်ကပျက်စီးတယ်ပင်ကောကရုပ်ရည်ဘလောက်လှပချုံမိုးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒေါသအားကြီးနေတဲ့အခိုက်အတန့်မှာတော့ကြည်မကောင်းရှုမကောင်းစိတ်သေးမရှိမင်္ဂလာမရှိရုပ်ပျက်ဆင်းပျက်ကြီးပုံပျက်ပန်းပျက်ကြီးဖြစ်နေတာကတော့လေအမှန်ပဲမို့လားအေးမြတ်စွာဘုရားကတော့အသေးစိတ်လေးတောင်ဟောထားတယ်ဗျအဲ့ဒီသုတ်တံမှာဘလောက်ပဲရေမိုးချူဖီးလိမ်ပြင်းစင်ဝတ်စားထားပါတော့လေပဲတဲ့ဒေါသထွက်နေတဲ့အခိုက်အတန့်မှာတော့ဘလို့မှကြည်မကောင်းဘူးတဲ့ဟုတ်လားကျုပ်စင်းရင်ကဘယ်သူမှပျက်စီးခြင်းပဲမထင်ပါဘူးနော်တတ်နိုင်တယ်မြတ်ကြည်ကောင်းရှုကောင်းအောင်ဤမျိုးစုံနဲ့လူသားတွေဟာမလုပ်ကြဘူးလားငယ်တဲ့လူတွေကလည်းငယ်သည့်အလျောက်ပေါ့လူလက်ပိုင်းတွေကလည်းလူလက်ပိုင်းအလျောက်ပေါ့အသက်ကြီးတဲ့လူတွေကတော့လျှော့မယ်လို့ထင်သလားမလျှော့ပါဘူးသူတို့လည်းလှုပ်ရသလောက်တော့လှုပ်ကြတာပါပဲလူကြီးလေးလူကျက်သေးလေးရှိအောင်တော့ထိုက်တော့တော့လူကြရသေးတာပဲဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းတော်ကောင်တို့ရုပ်ရည်အစဉ်မပြည့်စည်ခြင်းဘူးကျက်သေးမင်္ဂလာရှိခြင်းနဲ့ဆိုရင်ဒေါသနေအောင်ကြိုးစားရမယ်ဒေါသကြီးရင်တော့ကိုမရခြင်းတာကြီးရမယ်ရန်သူတွေဖြစ်စေခြင်းတာကြီးဖြစ်သွားမယ်ပေါ့ဤဒီလောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမှုပေါပြားရွင့်ကွက်ရုပ်ရှင်ပြည့်ဤတစ်ချက်ရှိပြီနော်အိစ္ဆဒုက္ခမချမ်းသာဘူးနံပါတ်1ဒေါသအကြီးတဲ့ပုံကိုယ်စီကိုရောက်လာနိုင်တဲ့အပြစ်ကပါလဲဆိုတော့ချမ်းချမ်းသာသာမအေးရတဖူးတဲ့။နော်ဒေါသအကြီးတဲ့ပုံကိုယ်လေးချမ်းချမ်းသာသာမအေးရတဖူးတဲ့။အဲ့ဒါမြတ်စွာဘုရားကဘလောက်ထိပုံပေါ်အောင်ပြောထားတော့ဆိုရင်နော်ပစ္စည်းဥစ္စာကျွဲဝါလို့ဟာအလွန်ကောင်းတဲ့တိုက်ခန်းကြီးတွေထဲမှာအလွန်သားနာတဲ့ကတင်ကြီးတွေနဲ့မွေရာကြီးတွေကော်စောကြီးတွေခင်းပြီးတော့ဂရိပါနုနုခေါင်းအုံကလေးတွေနဲ့ဟုတ်လားခုခေတ်ဆိုရင်တော့အေးရကွန်တွေဘာတွေနဲ့ပေါ့လေဟုတ်လားအဲ့လိုမျိုးအလွန်အဖိုးတန်တဲ့အိတ်ခန်းကြီးတွေထဲမှာအိတ်နေရပါတော့လည်းပဲအမျက်ဒေါသထွက်နေတယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့အိတ်ဆက်ခြင်းကိုချမ်းသာသောအိတ်ဆက်ခြင်းလို့ဆိုနိုင်ဘူးအဲ့ဒါမင်းကွန်းဆိုကြီးကတော့အန်တကြိတ်ကြိတ်တောက်တခေါက်ခေါက်နဲ့အဲ့ဒီပုဂ္ဂိုလ်ဟာအိတ်ရထဲမှာဟိုဘက်လှိမ့်လိုက်ဒီဘက်လှိမ့်လိုက်နဲ့ဆင်းရဲနေမှာပဲပင်ပန်းနေမှာပဲတဲ့ဟုတ်လားဒါကြောင့်ဦးရှင်တို့တချို့ဒေသနာတွေမှာတော့မြတ်စွာဘုရားကအမျက်ဒေါသကိုအနာရောဂါနဲ့တူတယ်လို့ပြောတာအနာယောဂာရဲ့သဘောလေးကိုတိတော်တိပြီးသားစဉ်းစားကြည့်ပါဦးဗျာအနာယောဂာဖြစ်လာပြီဆိုရင်ပစ္စည်းဘလောက်ချမ်းသာချမ်းသာရုပ်ရည်အဆင်းဘလောက်တင့်တယ်တင့်တယ်ပညာတွေဘလောက်တတ်တတ်ဘဝမှာဘလောက်အဆင်းပြေပါတယ်ပြောပြောအနာယောဂာဆွဲကပ်နေတဲ့အချိန်မှာချမ်းသာနေတယ်လို့ဆိုနိုင်မလားအဆိုနိုင်မို့ဟုတ်လားအဲ့လိုပဲဘယ်လိုလူမျိုးဘယ်လိုတတ္တဝါပဲဖြစ်ဖြစ်အမျက်ဒေါသဖြစ်နေတဲ့အခိုက်အတန့်မှာတော့ချမ်းသာတယ်လို့မချိုးနိုင်ဘူးအဲ့ဒီလူဟာဆင်းရဲနေတဲ့လူပဲเนาะဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့အမျက်ဒေါသအာကြီးရင်ချမ်းချမ်းသာသာမအိပ်ရတဲ့ဖူဒီကနေ့ခေတ်လူသားတွေရဲ့တန်တမ်းမှာဒီအလိုမကျန့်မှုဆိုတဲ့ဒေါသယောဂအလွန်ပြင်းထန်နေလို့ထင်တယ်ဒီနေမှာဦးရှင်တို့ဒေါသဆိုတာကဟာတမဟာဖြစ်မဟာဟာချမ်းချမ်းထန်ထန်ဖြစ်တာဘုံမှာဒေါသလို့မထင်နဲ့เนาะဝန်းနေနေတာပူဆွေးနေတာစိုးရိမ်နေတာဟုတ်လားအဲ့လိုမျိုးဆုံးနစ်တဲ့ဒေါသဆိုတာကိုမရှိဘူးလားရှိတယ်အနစ်ချုပ်လိုက်ရင်ဒေါသရဲ့အဓိပ္ပာယ်ကိုချုပ်မိအောင်ပြောရမယ်ဆိုရင်တော့အလိုမကျဘူးပေါ့ဟုတ်လားစိတ်တိုင်းမကျဘူးမကျေနပ်ဘူးဖြစ်နေတာကိုလက်မခံနိုင်ဘူးဆိုတဲ့အနေအထားမျိုးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါဒေါသအကြီးရင်တော့ချမ်းချမ်းသာသာမအိမ်ရဘူးအိတ်ရှိတွေကူရလိမ့်မယ်ဟုတ်လားအဲ့ဒါကိုယ့်ကိုမုန်းတဲ့ရန်သူတွေကဟာဒီလိုအိတ်မပြောဘူးတဲ့အိတ်ရှိတွေတောင့်နေရတဲ့ဆိုရင်သူတို့ကဘာဖြစ်မလို့ဝမ်းသာမှာပေါ့ဘယ်နှချက်ရှိပြီတော့နော်ယံသူကြိုက်တရားနှစ်ချက်ရှိပြီနော်ဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမှုဖောင်ပြန်ရွင့်ွက်ရုပ်ရှင်ပြည့်ဤအိစ္ဆသောကမချမ်းသာဘူးပြုရာကိစ္စအဝဝ၌ကောတလွန်မှုအမျက်ဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိထင်လျက်ကျိုးပင်ရှိလက်မရှိမှရွေချွတ်ချော်ပြုမှကျိုးမများသည်ဟောနံပါတ်3ဒေါသကြီးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာကိုဆက်ရောက်လာနိုင်တဲ့အပြစ်ကပါလဲဆိုတော့လှုပ်เสียရအလုတ်ကိစ္စပြောเสียရအလုတ်ကိစ္စကျုံးလာပြီဆိုရင်ဒေါသအားကြီးတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအမျက်ဒေါသတွေလွှမ်းမိုးနေတဲ့အတွက်ကြောင့်ကျိုးမဲ့ကိုပင်ကျိုးရှိထင်လျက်ကျိုးပင်ရှိလက်မရှိမှတ်၍ချွတ်ချော်ပြုမှကျိုးမများ၏တဲ့စတော်ကြီးရဲ့အတုံးတုံးအလွန်ကောင်းတယ်နော်အကျိုးမရှိတာကိုအကျိုးရှိတယ်လို့ထင်မိသွားတတ်တယ်အကျိုးရှိတာကိုကြတော့အကျိုးမရှိဘူးလို့ထင်မိမှားသွားတတ်တယ်။အဲ့လိုဉာဏ်ဉာဏ်လေးမှောင်မှားပြီးတော့လုံမိလို့ရလို့ပြောမိပြောရတယ်ပြောပြီးတော့ကိုကျိုးကြီးကောင်းကောင်း နေတဲ့တဲ့ဒေါသအကြီးတဲ့ပုဂ္ဂိုလ်ကိုမှအဲ့လိုဒေါသတွေလွှမ်းပြီးတော့အလုပ်တွေပြောတွေမှားပြီးတော့အကျိုးနေရတာကိုမြန်မုံနေရန်သူတွေကသိမယ်မြင်မယ်ဆိုရင်သဘောကျမှာပေါ့နော်ဒီဒါကိုလည်းပဲစဉ်းစားရမှာပေါ့အဲ့တော့ဦးဇင်းတို့ဒီနေရာမှာဒေါသအကြီးရင်အကျိုးနေတယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဒီကောရဏသုတ်တန်ရဲ့နောက်ပိုင်းမှာဂါထာလေးတစ်ပုဒ်မြတ်စွာဘုရားဂါထာတွေကတော့အများကြီးဟောတာပါပဲအဲ့ဒီတည်းကတစ်ပုဒ်တော်တော်စဉ်းစားစရာကောင်းတယ်ပေါ့သူကဘာပြောထားလို့ဆိုတော့လူတယောက်အမျက်ဒေါသလွှမ်းလာပြီဆိုလို့ရှိရင်တဲ့သူကရံဝိယဒုက္ကရံခက်ခဲတဲ့ကိစ္စတွေကိုလွယ်ကူသလိုမျိုးလုပ်ပလိုက်တယ်တဲ့အဲ့ဒါကဘာကိုပြောတာလို့ဆိုတော့တာမန်ချိန်မှာမလုပ်ရဲတဲ့အလုပ်ကိုဒေါသဖြစ်နေတဲ့ချိန်မှာလုပ်ရဲတယ်ဟုတ်တယ်မဟုတ်လားတာမန်ချိန်မှာမပြောရဲတဲ့စကားကိုဒေါသဖြစ်နေတဲ့ချိန်မှာပြောရဲတယ်ခက်ခဲတဲ့အလုပ်တွေကိုလွယ်ကူသလိုမျိုးလုပ်ပလိုက်တယ်ဒေါသမရှိတော့ဘူးဆိုတော့မှအဲ့ဒီပုဂ္ဂိုလ်ကမီးလိုပူတော့တာပဲတဲ့အဂိတ္တောဝတမတိနော်ဒီဂါထာလေးကိုအရှင်ကအလွန်သဘောကျတယ်နော်ဒေါသလွှမ်းလာပြီဆိုရင်ခက်ခဲတဲ့ကိစ္စတွေကိုလွယ်ကူသလိုလုပ်ပစ်လိုက်ပြီးတော့ပြီးတော့မှသာမီးလိုပူကြရတာဒေါသကနောက်ကမြောက်ပေးနေတာကိုလှုပ်ပလိုက်ပြောပစ်လိုက်ဒါမှငါကျင်နေနိုင်မယ်ဆိုတော့ကိုကအဟုတ်ကြီးထင်ပြီးတော့လှုပ်ချလိုက်ရောပြောချလိုက်ရောပြီးတော့သူလည်းမရှိဘူးဆိုတော့ဘယ်သူခံရကိုခံနေရရနော်ဒါကြောင့်ပေးသားပေါင်းတို့ကောင်တို့ဒေါသအားကြီးရင်တော့အလုပ်တွေအပြောတွေမှပြီးတော့ကိုကျိုးကြီးနေရတဲ့ဘယ်နှချက်ရှိပြီတော့၃ချက်ရှိပြီဒေါသကိုတော့ဒီကနေ့ညနေနေ့လေးဦးစားပေးပြောမလို့စိတ်ကူးထားတာကိုဦးစင်ကနော်နောက်၄ခုမြောက်အပြည့်အနာစာကိုဆော်ကြီးဘလို့ဆက်ရေးထားတော့ဆိုတော့ဥစ္စာရုပ်လက်ရကုံတိမ်ပြည့်၍မိဖက်ကင်းကွံတေသောခါလီလေးရွာပေသို့ရောက်တုံမြို့ဤဟောနံပါတ်၄ရရှိနိုင်တဲ့အပြစ်အနာစာကဘာလဲဆိုတော့ဥစ္စာရုပ်လျက်ဒေါသအားကြီးတဲ့ပုဂ္ဂိုလ်ဟာစီးပွားဥစ္စာတွေရုပ်တည်းရဲ့ပျက်စီးသွားတဲ့တည်းတဲ့အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကအသေးစိတ်ဘယ်လိုရှင်းထားလဲဆိုတော့ဒေါသအားကြီးတဲ့ပုဂ္ဂိုလ်ဟာဒေါသခိုင်းတိုင်းလှုပ်ပြီးတော့ဒေါသရဲ့အလိုကိုလိုက်ပြီးတော့အဲ့ဒါရာဇဝမှုတွေလွန်ကျူးမိတဲ့တည်းတဲ့ရာဇဝမှုတွေဖြစ်ပြီးဆိုရင်တော့သူခဲရခက်စီရှာဖွေဆူဆောင်းထားတဲ့ဥစ္စာပစ္စည်းတွေဟာမင်းဗန္ဓာတိုက်ထဲကိုပဲရောက်သွားလိမ့်မယ်တဲ့မင်းဗန္ဓာတိုက်တဲ့ဒါမြတ်စွာဘုရားကသူခေကအသုံးအနှုန်းပေါ့ဟုတ်လားဒီကနေ့ခေလူငယ်တွေနားလည်အောင်ပြောရမယ်ဆိုရင်တော့ဒေါသအားကြီးရင်ယာစုမှုတွေဖြစ်ပြီးတော့ရှားဖွေထားတဲ့ဥစ္စာပစ္စည်းလေးတွေဟာတရားယုံသွားသွားနေရတာနဲ့ပဲကုန်သွားလိမ့်မယ်လို့ပြောတာဒါကြောင့်ဒေါသအားကြီးရင်စီးပွားဖြစ်တယ်တကယ်တကယ်ကတော့စီးပွားပြည့်ရင်လည်းမကပါဘူးအခမ်းမသိရင်ဘဝတောင်ပြည့်နိုင်ပါတယ်နောက်ဦးဇင်းတို့မနစ်တုန်းကအင်းစိန်ထောင်ထဲကိုသွားပြီးတော့တရားဟောတော့အကျဉ်းသားတွေ8000ကျော်လောက်ရှိအဲ့ဒီမှာအသက်80ကျော်လေးလည်းပါတယ်ဗျအံ့ဩစရာပါပဲအဲ့တော့ဦးဇင်းတို့လေ့လံကြည့်တဲ့အခါကျတော့အဲ့ဒီတည်းရောက်လာတဲ့လူတွေတဲကအများစုကဒေါသရဲ့သားကောင်းနေပဲဒေါသခိုင်းတိုင်းလှုပ်ချလိုက်လို့ဒေါသခိုင်းတိုင်းပြောချလိုက်လို့အဲ့ဒါအဲ့ဒီတည်းရောက်လာကြဟုတ်လားဘဝပြတ်သွားတာပေါ့နော်ဒါကြောင့်ပြည်သူပေါင်းသူတော်ကောင်းတို့ဒေါသအားကြီးရင်ဒီမှာမြတ်စွာဘုရားကတော့စီးပွားပြတ်ပဲအဲ့လိုစီးပွားပြတ်ပြီဆိုလို့ရှိရင်ယန္တူတွေကတောင့်တတာရှိတယ်အဟောဝတယနဘောဂဝအတ္တဟောဒီငါမုန်းနေတဲ့လူစီးပွားရေးပျက်စီးသွားအဆင်မပြေဘူးဆိုရင်တော့ကောင်းပါပဲလို့သူတို့ကတောင်းတာဒါလည်းဟုတ်တာပေါ့မုန်းနေမှာတော့စီးပွားရေးကြီးကြီးတဲချမ်းသာပါစေလို့ဘယ်သူကတောင်းတာမလို့ဟုတ်လားအေးဒါလေးတွေချက်ထွင်ပြီးတော့စဉ်းစားဖို့လိုတာပေါ့နော်အေးအဲ့တော့ဘယ်နှချက်ရှိသွားပြီတော့၄ချက်ရှိသွားပြီနော်ဥစ္စာရုပ်လက်ရက်ဂုံတိမ်ပြည့်၍ဟောနံပါတ်၅ရရှိလာနိုင်တဲ့ဒေါသရဲ့အဖြစ်ကဘာလဲဆိုတော့ဂုံတိမ်ပြည့်၍မုန်းနေတဲ့လူတွေဟာတဲ့မုန်းနေတဲ့ရန်သူချင်းကြီးရဲ့ပေါ်မှာအဟောဝတယနယတအတ္တငါမုန်းနေတဲ့လူအရှက်ကွဲပြီးတော့ဂုံတွေပြည့်ရင်တော့ကောင်းမှာပဲလို့သူတို့ကတောင်းတအဲ့ဒါဒေါသအာကြီးရင်တော့အဲ့ဒီရန်သူတောင်းတတဲ့ချက်ကကိုယ်စီရောက်လာဆိုလိုတာကဒေါသအာကြီးလို့ရှိရင်ယတဆိုတဲ့အကျော်စောနာမည်ကောင်းဂုံတရင်ကောင်းယတဆိုတာဒါရဲ့အဓိပ္ပာယ်ပါဟုတ်လားအဲ့ဒီနာမည်ကောင်းလေးတွေဂုံတရင်ကောင်းလေးတွေပျက်စီးသွားမယ်ဒီနေရာမှာမြတ်စွာဘုရားကမဟာကရုဏာပြတ်ထန်းပြီးတော့အသေးစိတ်တောင်ပြောထားဂုံတရင်ကောင်းလေးတွေရဖို့ဆိုတာဘဝမှာမလွယ်ဘူးတဲ့အလွန်ကိုစောင့်စည်းနိုင်မှအောင်အီးနိုင်မှကြိုးစားအားထုတ်နိုင်မှဂုံတရင်ကောင်းတွေဆိုတာရတတ်တာဒါလူတိုင်းမရနိုင်မှာမဟုတ်လားအေးအဲ့ဒါလိုခက်ရခက်စစ်တိဆောက်ယူထားရတဲ့ဒီဂုံတရင်ကောင်းလေးတွေဟာဒေါသတစ်ချက်ထွက်လိုက်တာနဲ့စကားတစ်ခွန်မှားပြီးတော့အမှုရာတစ်ချက်ပြက်ပြီးတော့တချို့အရှက်ကွဲသွားတာတွေမရှိဘူးလားရှိတယ်အဖတ်ဆယ်လို့မရအောင်ကိုရှက်ကွဲသွားတာဂုံတွေပြက်သွားတာအဲ့ဒါမင်းကွန်းဆိုကြီးကတော့ တသက်လုံးမိုးရလာတဲ့အချက်ကိုတမနဲ့ထဲနဲ့ရိုက်သက်ချက်စားလိုက်သလိုပဲတဲ့အဲဒေါသရဲ့အဖြစ်ကိုအဲ့လိုမျိုးဘက်စုံတောင်းစုံကနေစဉ်းစားကြဖို့လိုတာပေါ့နော်အေးဘယ်နှချက်ရှိသွားပြီတော့၅ချက်ရှိသွားပြီနော်ဒေါသအာကြီးရင်ဂုံပြတ်တဲ့အချက်ကွဲတယ်ဟုတ်ရလားဥစ္စာရုပ်လည်းရဂုံတိမ်ပြည့်၍မိဖက်ကင်းกว่าဟောနံပါတ်6ရောက်ရှိလာနိုင်တဲ့ဒေါသရဲ့အဖြစ်ကမိဖက်ကင်းกว่าအဟောဝတ္တယနမိတ္တံဝအတ္တငါမုန်းနေတဲ့လူမိတ်ဆွေပေါင်းသင်ခင်ပြီးတော့ချစ်သူခင်သူရှားပွားပြီးတော့အထီးကျန်တကောင်ကျွတ်ဖြစ်နေရင်ကောင်းပါပဲလို့မုန်းတဲ့လူတွေကအချင်းချင်းတောင်းတတဲ့သဘောရှိတဲ့အဲ့ဒါဒေါသအားကြီးရင်တော့အဲ့ဒီချစ်သူခင်သူရှားပွားခြင်းမိတ်ဆွေပေါင်းသင်နေခြင်းမိတ်ဆွေပေါင်းသင်မရှိခြင်းရှိတော့လဲမခိုင်မြဲခြင်းအဲ့ဒါတွေကအဲ့ဒီဒေါသအားကြီးတဲ့ပုံကိုယ်ကြီးကိုရောက်လာဒီနေရာမှာပြည့်တတ်ပေါင်းသူတော်ကောင်းတို့ဒေါသအာကြီးရင်မိတ်ဆွေနေတယ်ချစ်သူခင်သူနေတယ်ဆိုတာကတော့အပေါ်ရန်စဉ်းစားကြည့်ရင်ကိုသိနိုင်မယ်ထင်ပါတယ်ဒေါသဆိုတာအလွန်ပူလောင်တဲ့သဘောရှိတာဆိုတော့ဒေါသတမနာကိုဘယ်သူမှမကတ်ချင်ဟုတ်တယ်မဟုတ်လားသားသမီးတွေပင်ဖြစ်တော်လဲပဲမိဘဖြစ်တဲ့လူကဒေါသတွေနဲ့အမြဲတမ်းတဇူးဇူးတပူပူဖြစ်နေမယ်အမြဲတမ်းစိတ်တွေတူတူနေမယ်စိတ်တိုင်းမကြဖြစ်ဖြစ်ဖြစ်ဖြစ်နေမယ်ဆိုရင်ကြာတော့သားသမီးတွေကကိုနာကိုမကတ်ချင်မုန်းလို့ရေလို့တော့မဟုတ်ဘူးရေရှည်မှာကိုဒေါသရဲ့ဒဏ်ကိုဘယ်သူကမှတီးမခံနိုင်ဘူးဟုတ်ရလားအေးဒါကြောင့်ပေးသက်ပေါင်းတော်ဒေါသအာကြီးရင်တော့ချစ်တဲ့ခင်တဲ့လူတွေကတဖြည်းဖြည်းနဲ့ကိုနာကခွာသွားမှာပဲခွာသွားလို့မရဘူးဆိုရင်လည်းခလန်းလန်းကနေမှာပဲခလန်းလန်းကကိုနေလို့မရဘူးအချိန်နဲ့တိမ်နဲ့ကိုနေရမယ်လို့မျိုးဖန်တီးထားတယ်ဆိုရင်တော့အတူတူတော့နေတော့နေလိမ့်မယ်ဒါပေမဲ့မေတ္တာတန်တဲ့နှွေနှွေထွေထွေကတော့ရှိမှာမဟုတ်ဟုတ်ရလားဒါကြောင့်ပိဋကပေါင်းတော်တို့ဒေါသအာကြီးရင်ချစ်သူခင်သူနဲ့ပြီးတော့မေတ္တာငတ်ပြီးတော့အထီးကျန်နေရတတ်တယ်။ဒါကြောင့်ဦးဇင်းတို့နိတိမှာလည်းပဲပြောတာရှိပါတယ်။မေတ္တာတရားကတော့လနဲ့တူတယ်တဲ့မတာလဲတာတာလဲတာအေးချမ်းတော့ကြည်ကျင်ညရဲမြင်ကျင်ညရဲပေါ့။ဒေါသတရားကတော့နေနဲ့တူတယ်တဲ့ပူလုံးလောင်လုံးလို့မကြည့်နိုင်ဘူးမမြင်နိုင်ဘူးမကြည့်ချင်ဘူးမမြင်ချင်ဘူးပူလောင်နေပေါ့နော်။ဒါကြောင့်လူတိုင်းလူတိုင်းတူတူကိုကိုမေတ္တာလိုအေးချမ်းတာမျိုးကိုပဲရခြင်းညလားပူလောင်တဲ့ဒေါသကိုဘယ်သူမှမရခြင်းဘူးဟုတ်ရလားတချို့ကလည်းပဲပြောတော့ပြောတာပေါ့လေသူတို့မချစ်တော့ရောဘာအရေးလဲဟုတ်လားသူတို့မေတ္တာမရတော့ရောဘာကိစ္စရှိလဲမန်နေနဲ့အတ္တတွေနဲ့ပြောတော့ပြောကြတာပေါ့ဒါပေမဲ့အဲ့ဒါကအပြောလောက်ပဲလို့ဦးချင်းထင်ပါတယ်မေတ္တာမရခြင်းတဲ့လူဆိုတာကိုတော့မတွေ့ဘူးသေးပါဘူးကျုပ်စွာအဆုံးဦးချင်းတို့ပြောနေကြစကားပါပဲဟိုခွေးလေးတကောင်ကတောင်ကိုကိုအမိလာနှံ့ပြီးတော့ချစ်ခင်တဲ့အမူအရာပြမယ်ဆိုရင်ကိုယ့်စိတ်ထဲမှာဘယ်လိုခံစားရမလို့သဘောကျတာပေါ့ဟုတ်တယ်မဟုတ်လားဒါပါလဲလို့မင်းရင်မေတ္တာကိုခံစားလူတိုင်းလူတိုင်းကမေတ္တာကိုတန်ဖိုးထားတယ်မျက်နှိုးတယ်ရလဲရချင်းဟုတ်လားမရချင်ဘူးဆိုတာကကိုကိုကိုတကယ်နားမတယ်လို့ပြောတာတနည်းအားဖြင့်မရလို့ပြောတာလည်းဖြစ်ချင်းဖြစ်မယ်ပေါ့ဒါကြောင့်ပြည်သက်ပေါင်းတရံကောင်းတို့ဒေါသအာကြီးရင်တော့အထီးကျန်နေရတတ်တယ်။ဒါဒေါသရဲ့နံပါတ်6အပြည့်ပေါ့။အကျေပြောစရာတော့အလွန်ကောင်းပါလေ။အဲ့ဒါဦးဇင်းတို့ဟောထားတာလည်းရှိပါတယ်။ရန်သူအကြိုက်လိုက်ကြမှာလားဆိုတော့တရားတဘုဟောထားတာရှိနော်။အဲ့ဒါဦးဇင်းတို့နံပါတ်9အပြည့်ကိုဆက်ပြီးတော့ပြောကြရအောင်နော်။ဩစာရုပ်လည်းရကုန်တိမ်ပြည့်၍မိဖက်ကင်းกว่า။သေသောခါလေးလေးရွာပေသို့ရောက်တုံမြုပ်၏တဲ့ဟော။ဒေါသအာကြီးတဲ့ပုဂ္ဂိုလ်ဟာသေပြီဆိုလို့ရှိရင်ကောင်းရမြေရမရောက်နိုင်ဘူးတဲ့။ယုံညံ့တဲ့ပူလောင်တဲ့ဆင်းရဲတဲ့ဘဝတွေကိုပဲရောက်သွားလိမ့်မယ်တဲ့။ဒီနေရာမှာမြတ်စွာဘုရားကဒေါသအာကြီးတဲ့လူအပေလေးပုံရောက်သွားလိမ့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့အသေးစိတ်ဘလို့ရှင်းပြထားလဲဆိုတော့ဒေါသအာကြီးတဲ့ပုဂ္ဂိုလ်ဟာကာယေနဒုစရိတံစရတိကိုယ်နဲ့မကောင်းတာတွေကိုလုပ်တတ်တယ်။ဝါစာယဒုစရိတံစရတိနှုတ်နဲ့မဟုတ်တာတွေကိုပြောတတ်တယ်။မနတ္တဒုစရိတံဆိုတဲ့ဒီစိတ်နဲ့မတင့်တော်တာတွေယုံညံ့တာတွေကိုတွေးမိတတ်တယ်။အဲ့လိုဒုစရိုက်မှုတွေလုံမိတဲ့အတွက်ကြောင့်ထိုဒုစရိုက်ကံတို့ရဲ့အကျိုးပေးရာဘုံဘဝဖြစ်တဲ့ငရဲတိရိစ္ဆာန်ပြိတာအတုရကေလို့ဆိုတဲ့အပေလေးပုံကိုရောက်သွားရတာတဲ့။ဒါမြတ်စွာဘုရားရဲ့ရှင်းလင်းချက်ပေါ့။အဲ့တော့ဒီနေရာမှာဦးရှင်တို့ပေးသက်ပေါင်းသူတော်ကောင်းတို့ဒေါသအာကြီးရင်မြင့်မြတ်တဲ့ဘဝမရောက်နိုင်ဘူးယုံညံ့တဲ့ဘဝကိုရောက်သွားတတ်တယ်ဆိုတာလေးကိုအလေးနဲ့ထားပြီးတော့စဉ်းစားသိခြင်းတယ်။ဘာပြုလို့လဲဆိုတော့ဒါကဓမ္မတို့ဥရှင်တို့ဘဝဆိုတာကအမြဲထာဝရနေကြရမှာမဟုတ်ဘူးနော်။တစ်ချိန်မှတေချာပေါက်ပါဖြစ်ရအောင်နော်။တေရလိမ့်မယ်။တေချာပေါက်တေပြီးရင်လည်းပဲတေချာပေါက်ကိုပဲဘဝတစ်ခုဆက်ပြီးတော့ဖြစ်လိမ့်မယ်။ ဘာကြောင့်ဥစဉ်ကမလျှော်ဘဲနဲ့ပြောရတာယန္တာတွေဆိုရင်တော့ဘဝဆက်ဆရာမလို့ပေါ့ဟုတ်လားတေချာဘောက်ဆက်ရမယ်ဆိုတော့ယန္တာမဖြစ်သေးရင်တော့တေချာဘောက်ဆက်ရမှာပဲနော်ဒီဘဝဆိုတာအရင်ဘဝကရဲ့အဆက်ဒီဘဝရဲ့ဆက်နောက်ဘဝဆိုတာတေချာဘောက်ဖြစ်မယ်ဘာကြောင့်အဲ့ဒါလို့တဘဝပြီးတဘဝဆက်ဆက်ပြီးတော့ဖြစ်နေရသလဲဘဝတဏမกินသေးလို့ပေါ့ဘာမกินသေးတာဘဝတဏဘဝတဏဆိုတဲ့စကားလုံးလေးဘယ်တဲ့တွေ့ဘူးတော့ဓမ္မစကြာလေးတွေ့ဘူးလေနော်ဘဝတဏတဲ့ဘဝတဏဆိုတာကလူငယ်တွေနားလည်အောင်ပြောရရင်တော့ဘဝထဲမှာနေခြင်းသေးတယ်ဆိုတဲ့သဘောပါပဲဘဝကိုတွေ့တာတဲ့မမောတဲ့ဆွဲလန်းတဲ့သဘောဒါဥစဉ်တော့ပုထုဇဉ်တိုင်းမှာမရှိဘူးလားရှိတာပေါ့ဘာကြောင့်အဲ့ဒီဘဝတဏကြီးကဖြစ်နေတာတုံးလို့မေးရင်ဘဝရဲ့အကြောင်းကိုအမှန်တိုင်းမသိလို့တကယ်စင်စစ်ဘဝဆိုတာကဒုက္ခသစ္စာဆင်းရဲခြင်းသဘောမျှတာဖြစ်တယ်ဟုတ်လားသို့တော်လည်းပဲတရားသမားတို့ဥချင်းတို့တွေကဘဝဟာဒုက္ခလို့ပြပြဆုံးဆုံးစင်စင်ကြဲကြဲမသိကြသေးဘူးမသိတဲ့အခါကျတော့ဘဝကိုပဲအကောင်းထင်ပြီးတော့အကောင်းထင်ပြီးဆိုမှတော့လူချင်းတွေရချင်းတွေဆိုတာကဖြစ်တော်တာပါပဲဟုတ်လားဘာကြောင့်လောဘဖြစ်လဲလို့မေးရင်အကောင်းထင်လို့ကောင်းနေထင်လို့ဟုတ်ရလားအေးအဲ့ဒီဘဝတဏမကင်းလေသေးသမျှကလပ်ပလုံးဘဝတွေကတော့ဆက်ဆက်ပြီးတော့ဖြစ်နေမှာမြတ်သောဘုရားမှာဆက်ပြီးတော့ဖြစ်မလားရုပ်သောဘုရားမှာဆက်ပြီးတော့ဖြစ်မလားဆိုတာကတော့ကိုပြုတ်ထားတဲ့ကံတရားပေါ်မှာမူတည်မယ်ပေါ့ဟုတ်တယ်မို့လားဗျာအဲ့တော့ဒီနေမှာဦးရှင်တို့ဘုရားဆက်ဖြစ်ရတာချင်းအတူတူဆိုရင်တော့ယုံညံသောဘုရားကိုဖြစ်ရတာနဲ့မြင့်မြတ်သောဘုရားကိုဖြစ်ရတာကမကောင်းဘူးလားပြောတော့ပြောတာပေါ့ဦးရှင်တို့တစ္ဆာအမြင်နဲ့ကြည့်မယ်ဆိုရင်အာအပေလေးပုံလည်းပဲယုံညံဖြစ်ပြဒုက္ခတစ္ဆာလူနဲ့ပြမှာလည်းပဲယုံညံဖြစ်ပြဒုက္ခတစ္ဆာအတူတူပဲလို့ဟောဒါကသစ္စာရှုဆောင်ကကြည့်ရင်တော့ဟုတ်တယ်ဒုက္ခသစ္စာချင်းတော့တူတယ်သို့တော်မတူတဲ့အပိုင်းတွေအများကြီးရှိတယ်နော်ခွေးတစ်ကောင်ရဲ့ဒုက္ခသစ္စာနဲ့လူတစ်ယောက်ရဲ့ဒုက္ခသစ္စာဘယ်အကုန်လုံးချွတ်ချွတ်တူနိုင်မှာမလို့ဒုက္ခသစ္စာချင်းသာတူတာမတူတဲ့အပိုင်းတွေအများကြီးရှိတယ်ခွေးတစ်ကောင်ရဲ့ဒုက္ခသစ္စာဆိုတာကအဲ့ဒီဒုက္ခကလွတ်မြောက်အောင်ရုန်းကန်နိုင်ခွင့်မရှိတဲ့ဒုက္ခသစ္စာလူတစ်ယောက်ရဲ့ဒုက္ခသစ္စာဆိုတာကဒီဒုက္ခကကိုယ်ကလွတ်အောင်ရုန်းကျင်တယ်ဆိုရင်ယုံနိုင်ခွင့်အပြည့်အဝရှိတဲ့ဒုက္ခသစ္စာတူသလားမတူဘူးเนาะဒါကြောင့်ပိဋကတ်ဘောင်းသူတော်ကောင်းတို့ယုံညံ့သောဘဝကိုရရတာနဲ့ဆိုင်ရင်တော့မြင့်မြတ်သောဘဝကိုရရတာကကောင်းတာပေါ့အဲ့ဒါမြင့်မြတ်သောဘဝကိုရခြင်းလေဆိုရင်တော့ဒေါသအာကြီးရင်တော့ရမှာမဟုတ်ဘူးဒေါသအာကြီးရင်တော့အဲ့ဒါမြတ်စွာဘုရားကကာယတ္တဗေရာပရမရဏဒုက္ကတိဝိနိပါဒဏိရိယဥပပစ္စတိခန္ဓာကိုယ်ပြက်လို့သေတာရဲ့အချမ်းမဲ့မှာအလွန်ဆင်းရဲတဲ့အပေလေးပုံကိုပဲရောက်သွားလိမ့်မယ်တဲ့ဒီနေရာမှာဦးဇင်းတို့ဒီချက်လေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးအလေးနဲ့ထပ်ပြောခြင်းသေးတယ်ဗျဒေါသအာကြီးရင်အပေလေးပုံရောက်တဲ့တည်းဆိုတာလေးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဒုတိယဘဝကောင်းသောဘဝကိုရတာဆိုးသောဘဝကိုရတာဆိုတာတွေကတေဂာနိစိတ်အနေထားပေါ်မှာအဓိကမူတည်ရဟုတ်တယ်မဟုတ်လားယုံညံ့တဲ့စိတ်ပူလောင်တဲ့စိတ်ရှုပ်ထွေးတဲ့စိတ်တွေနဲ့တည်သွားရင်တော့ယုံညံ့သောဘဝပူလောင်သောဘဝရှုပ်ထွေးသောဘဝကိုရောက်သွားမှာမြင့်မြတ်သောစိတ်အေးချမ်းသောစိတ်ကြည်လင်သောစိတ်နဲ့သိမယ်ဆိုရင်တော့မြင့်မြတ်သောအေးချမ်းသောကြည်လင်သောဘဝလေးတွေရမှာပေါ့ဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်သေခါနီးမှာစိတ်ကောင်းနှလုံးကောင်းလေးနဲ့သိနိုင်ဖို့ကအလွန်အရေးပါတယ်ဆိုတဲ့အနေအထားတော့သေခါနီးဆိုတာကလည်းပဲစိတ်ကောင်းနှလုံးကောင်းဖြစ်ဖို့အလွန်ခက်ခဲတဲ့အနေအထားလို့ဦးဇင်းကတော့ထင်တယ်ဒါပေသက်တို့လည်းပဲကိုယ့်ဟာကိုယ်ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားကြည့်ပါဒေဂာနီအနေထားဆိုတာကကျင့်နေဆရာကိစ္စကြီးမှမဟုတ်ဘဲ။စိတ်တိုင်းကြဆရာကိစ္စကြီးမှမဟုတ်ဘဲ။ဟုတ်လား။ဆိုကြပါစို့ကိုအလွန်မြတ်နိုးတဲ့ချစ်ရတဲ့တန်ဖိုးထားရတဲ့ဥစ္စာပစ္စည်းတွေရှိတယ်။ကိုကိုချစ်ကြတဲ့မြတ်နိုးကြတဲ့ကိုကလည်းချစ်ရတဲ့မြတ်နိုးရတဲ့ပုဂ္ဂိုလ်တ attva တွေရှိတယ်၊ဆွေမျိုးတွေ၊မိသားစုတွေ၊အတိုင်းဝိုင်းတွေ။ဟုတ်လား။အဲ့ဒါတွေအကုန်လုံးကိုစွန့်ရတော့ပဲ။နောက်ဆုံးမိမိအလွန်ချစ်ခင်ရပါတယ်ဆိုတဲ့ဒီခန္ဓာကိုယ်ကြီးကိုပါစွန့်ရတော့ပဲ။ဒါဟာစိတ်တိုင်းကြဆရာကိစ္စကြီးဖြစ်နိုင်မှာမလားဆိုကြပါစို့ဒါစိတ်တိုင်းကြဆရာကိစ္စကြီးဟုတ်မဟုတ်ဆိုတာကိုတေးချာချာပေါ်လွင်အောင်ထပ်ပြီးတော့စဉ်းစားသိခြင်းသေးတယ်ဗျာဆိုကြပါစို့မပြောကောင်းမဆိုကောင်းတကားလေးကတော့ခံဥမာရမယ်ဟုတ်လားမပြောကောင်းမဆိုကောင်းကိုအလွန်ချစ်ရတဲ့ကိုမိသားစုတွေကတစုံတစ်ယောက်ကိုဘွားတွေကအပီးပိုင်ထွက်သွားမယ်ဆိုခဲ့ခြင်းကိုဘလို့ခံစားရမှာတော့အကြီးအကျယ်တုံလုံးချောင်ချပြီးတော့ဒါအလွန်အမင်းစိတ်တော့ကရောက်ရမယ်ပေါ့ကိုဘွားတွေကကိုချစ်ရတဲ့လူတယောက်ထွက်သွားတာတကယ်တမ်းကတော့ကိုနဲ့တယောက်နဲ့ခွဲတာဟုတ်တယ်နော်ကိုကိုယ်တိုင်တေရပြီဆိုရင်ကိုနဲ့အားလုံးနဲ့ခွဲမှာ ကိုယ်နဲ့တယောက်ခွဲတာတောင်ကို့မှာအကြီးအကျယ်ခံစားရတယ်ဆိုရင်ကို့နဲ့အားလုံးနဲ့ခွဲတဲ့အခါမှာဘယ်လိုများနေမလဲဒကမာကြီးတွေပြောနေကြစကားလုံးနဲ့ပြောရမှာဆိုရင်တော့စဉ်းစားလို့တောင်မရဘူးလို့ပြောရမှာကြားဟုတ်လားစဉ်းစားကြည့်နော်ဒကာကြီးမိုင်များဟုတ်လားဒါကြောင့်တေဂာနီးအနေထားဆိုတာကစိတ်တိုင်းကြားစရာကိစ္စဟုတ်သလားမဟုတ်ဘူးအဲ့ဒီအချိန်မှာစိတ်ကောင်းနှလုံးကောင်းဖြစ်ဖို့မြင့်မြတ်တဲ့စိတ်ဖြစ်ဖို့ဆိုတာတော်တော်မလွယ်ဘူးဟုတ်လားတွေ့နေရတဲ့အနေထားကလောဘဒေါသဖြစ်စရာအနေထားကြီးလို့ဦးဇင်းထင်တဲ့တဲ့ပြောရင်လက်မခံခြင်းစရာစိတ်တိုင်းမကြစရာအနေအထားကြီးလို့ထင်တယ်။အဲ့ဒီတော့ဆက်ပြီးတော့စဉ်းစားပါဦး။ဒီကဓမ္မတို့ဥရှင်တို့နေ့စဉ်ဒေါသဖြစ်ဖြစ်နေတဲ့ကိစ္စနေတိုင်းနေတိုင်းစိတ်တူနေတာတွေမရှိဘူးလား။ရှိရနော်။အဲ့ဒီစိတ်တူနေတဲ့ကိစ္စတွေဟာတည်ခြင်းတရားလောက်စိတ်တိုင်းမကြစရာကိစ္စလား။တည်ခြင်းတရားလောက်ဟောဘဝမှာမကျင်တဲ့စရာကောင်းတဲ့ကိစ္စလားလို့မေးရင်တည်ခြင်းတရားနဲ့နှိုင်းဆိုင်ဘာမှမပြောပါတော့တဲ့အသေးအမွှာမဆိုနိုင်ဘူးလား။အဲ့လိုဆိုရင်အသေးအမွှားလေးတွေကိုတောင်ငါဟာအမြဲတမ်းစိတ်တိုင်းမကြမှုဒေါသနဲ့ဖြည့်ရှင်းဖြည့်ရှင်းနေမယ်ဆိုရင်အလွန်ခက်ခဲတဲ့တော့မကျင်တဲ့ဆရာစိတ်တိုင်းမကြဆရာကောင်းတဲ့တည်ခြင်းတရားကြီးနဲ့တွေ့ရင်ငါဘယ်လိုများတုံ့ပြန်မလဲဒါလေးကိုစဉ်းစားသိချင်တာပါဟုတ်လားဒါကြောင့်ပေးသက်ပေါင်းတော်တို့တော့ဒေါသအကြီးတဲ့ပုဂ္ဂိုလ်ဟိုရုံညံ့တဲ့ဘဝရောက်သွားလိမ့်မယ်ဆိုတာဒီအချက်ကိုလည်းပဲစဉ်းစားရမယ်နောက်တစ်ချက်ကအလေးအကျင့်ဆိုတာကြီးကိုလည်းပဲနည်းနည်းစဉ်းစားသိချင်ဟုတ်ဆိုအလေးအကျင့်ကအစွန်းရှိတယ်ဗျဆိုကြပါစို့ဒကမာကြီးတွေထိတ်စရာလန့်စရာတွေ့ပြီဆိုရင်နှုတ်ကနေရောင်ရတာမရှိဘူးလားတချို့ကြတော့လည်းပဲကျက်သိမင်္ဂလာရှိတယ်ဘုရားတရားနဲ့ဆက်တဲ့စကားလုံးလေးတွေနဲ့ရောင်ရတာပေါ့နော်တချို့ကြတော့လည်းပဲအယုဒ္ဓအနတ္တတွေထွက်လာတာပေါ့ဘလို့ပဲရောင်ရောင်တည်တည်ချာချာကြီးထွက်အောင်လှုပ်လိုက်တာတော့မဟုတ်သူ့ရဲ့အလေးအကျင့်အတိုင်းသူ့ရဲ့နှုတ်ကထွက်လာတာအဲ့လိုဆိုရင်ဒကာဓမ္မတို့ဦးဇင်းတို့တေဂာနီးမှာဒေါသနဲ့မတည်ဖို့အတွက်မတည်ခင်မှာဒေါသဖြစ်အောင်လှုပ်လှုပ်နေတဲ့အလေးအကျင့်ကိုလျှော့ဖို့လိုတယ်။ဦးဇင်းရဲ့ဒေါသဖြစ်အောင်တော့ဘယ်သူမှအလေးအကျင့်တည့်ရနေနဲ့တော့လေ့ကျင့်နေမယ်မထင်ပါဘူးလို့အဲ့ဒါလိုမပြောနဲ့ဗျ။အဲ့ဒါလိုစိတ်နဲ့သာမလေ့ကျင့်တာလေ့ကျင့်နေတယ်လို့ကြီးဖြစ်နေတာကတော့အမှန်ပဲလို့ဦးဇင်းထင်တယ်။ဆိုရမှာဆိုတရက်တရက်ကငါစိတ်ဘယ်နှခါလောက်တူလဲလို့အဲ့ဒါလေးကိုမှတ်ပေါ့။နော်တရက်ကိုစိတ်ဘယ်နှခါလောက်တူလဲဆိုရင်တစ်လဆိုရင်ဘယ်လောက်များသွားမလဲ။တနည်းဆိုရင်အချိန်ပေါင်းဘယ်လောက်တက်လာမလဲ။ဟာငါအသက်40ရှိပြီ50ရှိပြီဆိုရင်တော့ဒေါသဖြစ်တဲ့စိတ်တူတဲ့အချိန်တွေကကြောက်စရာလန့်စရာကနန်းထိရောက်မလာပြီဘူးလား။ရောက်လာ။အဘလုံနေတာတော့အလေးအကျင့်လုံနေတာပေါ့။အဲ့တော့အချိန်အရေအတွက်တွေများအလေးအကျင့်တွေများတော့တရားသမားတို့ဥစဉ်တို့တွေကဒေါသဖြစ်တဲ့နေရာမှာအလွန်ကျွမ်းကျင်နေပြီလို့ဆိုရမှာ။မဆိုနိုင်ဘူးလား။ဆိုနိုင်တယ်ဘယ်လောက်ထိကျွမ်းကျင်တယ်လို့ထင်တော့။တခါတလေကိုယ့်ကိုယ်ကိုစိတ်ဘလို့ဒူလို့ဒူသွားလိုက်မှန်းတော့မသိဘူးဟုတ်လားအကုန်လုံးပြင်ဆင်ထားပြီးသားခလုတ်နှိမ့်ရတာတဲ့တောင်လွယ်သေးတယ်အော်ဒူအလိုလိုဖြစ်သွားတာပဲဒေါသဖြစ်ဖို့အတွက်ငါဘလို့ကြီးလှုပ်လိုက်မယ်လို့ဘာမှကြိုတင်ပြင်ဆင်ပြီးတော့လှုပ်เสียမလို့ဟုတ်လားဘာကြောင့်အဲ့ဒါလောက်တရားဓမ္မတို့ဦးဇင်းတွေကဒေါသဖြစ်တဲ့ကိစ္စမှာကျွမ်းကျင်နေတာတော့လို့မေးရင်အလေးကျင့်များလို့ဒါဒီဘဝအလေးကျင့်ပဲရှိသေးတယ်အရင်ဘဝကအလေးကျင့်နေမပြောသေးဘူးဟုတ်လားအဲ့ဒါလိုကြီးတာဒီအလေးကျင့်ကြီးကသွားမယ်ဆိုရင်အလွန်စိတ်တိုင်းမကြစရာကောင်းတဲ့တည်ခြင်းတရားလိုမျိုးနဲ့တွေ့လာပြီဆိုရင်ဒီအလေးကျင့်ကြီးအတိုင်းဆက်ပြီးတော့ဖြစ်မသွားနိုင်ဘူးလားဒါဥစဉ်ကချင်းချောင်းနေတာမဟုတ်ပါဘူးဒါသဘာဝကျတယ်လို့ထင်ပါတယ်ဟုတ်လားအေးဒါကြောင့်ပိဿတ်ပေါင်းတတော်တို့မြတ်စွာဘုရားကဒေါသအာကြီးရင်တော့ယုံညံ့တဲ့ဘဝရောက်သွားလိမ့်လို့ဟောတာနော်အဲ့ဒါဥစဉ်တို့ဒေါသရဲ့ပြည့်ဘယ်နှမျိုးရှိပြီတော့ခုနှစ်မျိုးရှိပြီနော်ဧတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမှုဖုံပြာရွှင်ွက်ရုပ်ရှင်ပြည့်ဤအိစ္ဆသောကမချမ်းသာဘူးပြူရာကိစ္စအဝဝ၌ကောတာလွှမ်းမှုအမျက်ဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိထင်လျက်ကျိုးပင်ရှိလက်မရှိမှရွေချိုချောပြူမှကျိုးမများသည်အဥ္စာရုပ်လျက်ဂုံသိမ့်ပြည့်၍မိဖက်ကင်းကွာတေသောခါလေးလေးရွာပေသို့ရောက်တုံမြုပ်ဤဤသို့ဖြစ်မူတဖက်လူဟုယံသူနှစ်ထောင်အာရကြောင့်လည်းမကောင်းတရားခုနှစ်ပါးတို့ယောက်ျားမိမမြတ်ထွက်ကြသာထိုမြတ်သူထံရောက်၏မှန်ဟုဘုံတံဓမ္မဆက်ဟောဖော်မြတ်သည်အမျက်မထွက်ကြလေနဲ့နောက်ဆုံးစကားလုံးလေးကတော့အကောင်းဆုံးလို့ပြောရမှာဟုတ်လားဘာတဲ့တို့မြတ်အမျက်မထွက်ကြလေနဲ့တဲ့အမျက်ထွက်ရင်တော့ယံသူတွေဖြစ်စီခြင်းနဲ့ကိုယ်မဖြစ်ခြင်းနဲ့မကောင်းတဲ့အပြစ်အနာစာခုနှစ်မျိုးလောက်ကိုယ့်စီကိုရောက်လာလိမ့်မယ်ဟုတ်လားဒါကြောင့်ဒေါသမှာဒီလိုအပြစ်တွေရှိတဲ့အတွက်ကြောင့်မြတ်စွာဘုရားကဒေါသဖြစ်စီရန်ကြုံလာပြီဆိုရင်မိမိရဲ့စိတ်ကိုဒေါသမဖြစ်အောင် အပမာဒလို့အမိရတဲ့တတိနဲ့အကာကိုအဆောင်လျှောက်ကိုလှုပ်ထားရမယ်တဲ့။ဆောင်လျှောက်ရမယ့်ယထာနာ၄မျိုးတည်းကဘယ်နှမျိုးပြီးသွားပြီတော့။နှမျိုးပြီးသွားပြီနော်။လောဘဖြစ်เสียကျုံးလာရင်လောဘမဖြစ်အောင်ကိုယ့်ရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်လျှောက်ရမယ်။ဒေါသဖြစ်เสียကျုံးလာရင်ဒေါသမဖြစ်အောင်ကိုယ့်ရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်လျှောက်ရမယ်။နောက်သုံးခုမြောက်ဆောင်လျှောက်ရမ Arubena Abamado Tadisida Do Arako Karaniyo Mohaniya Tu Tuiwewe Kongong Do Dhamme Tu Itayo Nitayo Nunai Mehinga Isidhan Siddhi Mahamong Shi Ti Matwewe Vajidri Mahamong Shi Matwewe Vajidri Iti Ido Sina Sinyewe Adda Arubena Mimiya Chusi Vagu Alushido Pukudi Abamado Abamada Amiyano Tadi Tadi Ti Udo Siddha Do Si I Arako Sangshogu Karaniyo Pyudengong I Nabadung Sangshome Yaga Moha Pshisya Ayun Chung Laya Ngaya Sikhe Ma Moha Sure Tuwe Yantapo Ma Pshibba Si Tadi Ilu Sinda Sinyin Biro Tisi Ko Tadi Ne Kakwe Sangshome Dine Ma Bita Bantra Ngo Tadi Lita Biro Naya Me Moha Pshipoya Ayun Sura Bale Sura Eitayo, Neitayo, Lubiore, no? So, the Loba Psipoya, Ion Jada Blubioro, Eitayo, Lubiore. Toda Psipoya, Ion Jada Blubioro, and Eitayo, Lubiore. Aku Moha Psipoya, Ion Jada Varedo, Eitayo, Lepsinine, and Eitayo, Lepsinine. Suluraga, Loba Eitayo, Nedwimala, Psinina. Toda Jado, Neitayo, Nedwimala, Psinina. Dodo, Moha Jado, Eitayo, Mepifi, Neitayo, Mepifi. Moha Pshinayne. Tekhe-tekhe-kharo, Loba-dodare, Di-moha-ga-pubi-ro, Ji-bha-le-lu-su-yam. Bhabi-lu-le-su-ro, Moha-mapshin, Loba-le-pshin-lu-mi-ya-hu, Doda-le-pshin-lu-mi-ya-hu. Hola. Moha-su-re, Du-we-nyen-tapo, Amma-ma-ti-de-tapo, Pshin-lu-da-le, Lu-jin-ti-ya-kao-ne-lu-tien-no, Loba-pshin-ya-la. Majin-na-si-ya-kao-ne-lu-tien-no, Doda-pshin-ya-la. Tajam moha goda ajin dasi ta naime soye, loba le sepsisia jong mishihu, doda le sepsisia jong mishihu bo. Mazu naimulavia, so naide. Alo solution, allo aji pare moha dea. Dede kuwa nale wo lovi no? E moha sura babu bura don soye. Mandea wumatida, lo ajamian joy in leve jabare. Dine mau genu, mengon soji, lady soji garo. Moha go to a chan yam shen, ngam yu lo to pine champion of piano. Tale lumadaja gong a little tema. But must roji bioraga. Gamatan moha. Ganeka a jugo, matide, moha. Tegaranga, tita baba diari sura. No? Ganeka a jug, tatija bok shido. Gona webshipi sura webshipi, lumi vi so you know. No chana jin si a jin sura, a jug anite. ถ้าดีจะบอกที่ลุงเนี่ยแต่เนี่ยจะอยากลากูโก้ติ้งไปยามเองถ้าหัวช่องลอยลุไม่เอาอันนี้เอเชโก้ที่บุ๋มยังบุ๋มลอยเลยเพราะฉะนั้นอันนี้เอเชฮะมันเดียร์พี่เดียวก้าวหน้าลูกเช่นที่ฉันอาจจะเจ้าสุดาลูกเช่นที่เสียงเจ้าดามันเนี่ยด้วยเจ้าถ้าหัวที่บุ๋มลอยเลยไม่ดีเนี่ยโมฮะถ้าลุงมาจันทร์เนี่ยเปลี่ยนทันเนี่ยโมฮะจะมีบ่ที่โมฮะเรียกคุกเข่าลูดาเรียแต่หน้ามันยากจริง แล้วเราที่พงทางเนี่ยไม่หนีเลยมองหนีเลยโมหะเดียวถ้ากรรมตามโมหะเนาะเราอุจินุบาลงสุรธรรมตามโมหะธรรมตามโมหะสุรากะโอ้ยุทธะนันทะเพศีเลยปกติตัวไม่ชีบุลุไม่ตีเลยแต่พอสารุปโยไอโนโอ้นามารูปันปริศีระเนี่ยไม่ชีเลยแต่พอเนาะจงนำญาติพิเศษ ปกติตัวไม่ชีวุลุไม่ดีเลยแต่พอเราก็ธรรมะตามโมหะแต่พอเดียร์เรียบออกมาตัวตัวเวียเลยแต่พอเนาะยุ่งนั่งโว้ยงาลุตัวลุปกติตัวลุเทียนไรด่ะธรรมะเรียบออกมาตัวมีมิเชนนะเราก็ปากคำรู้ธรรมะตามโมหะเราอุจินุตัดดียามโมหะกับบาลุสุรุปิเสยตามโมหะปิเสยตามโมหะสุรากะจังอุจุตัวกูไม่ดีละที่ยุ่งนั่นเนี่ยปิเสยจังสิรุปิดา อันนั้นเราจะมองจุดที่ผมมีอะไรลุ่มไม่ดีเนี่ยอันนั้นเลยโมหะเว้ยที่เนี่ยว่าสโรจิกาสโรจิสิ่งเนี่ยอุจินุเล่นจังสุราชีอันนี้เรามาดูว่าปิเสยตามโมหะจังจุกุไม่ดีบุสโรชีเนี่ย ဟိုအင်မတန်ဆိုးဝါးတဲ့နောက်ဆက်တွဲတွေဖြစ်နိုင်တယ်ပေါ့ဘာတွေဖြစ်နိုင်တော့ဆိုလို့ရှိရင်သူပြောတာလွန်စိတ်ဝင်စားစရာကောင်းပါလေအဟိတုကဒိဋ္ဌိတို့နတ္ထိကဒိဋ္ဌိတို့အကရိယဒိဋ္ဌိတို့ဆိုတာဒိဋ္ဌိတွေထဲမှာတော့အလွန်ကြောက်စရာကောင်းတယ်ဘာအကြောင်းတရားမှမရှိဘူးဘာမှမရှိဘူးလုံးစရာမလိုဘူးဆိုပြီးတော့စွန့်မြဲသွားရင်သူကနိယတမိစ္ဆာဒိဋ္ဌိတွေဖြစ်နိုင်တယ်ပေါ့သူအကြောင်းကိုပယ်တာတော့အကြောင်းအကျိုးကိုနားမလဲတဲ့အခါကျတော့လောကကြီးမှာဘာတွေပဲဖြစ်နေနေသူဖြစ်ချင်လို့ဖြစ်နေတာဘာအကြောင်းမှမရှိဘူးလို့ယူဆလိုက်တဲ့အခါကျတော့လုံးချင်တာလုံးကိစ္စမရှိဘူးဆိုတဲ့အဖြေမျိုးထွက်လာအလွန်ကြောက်စရာကောင်းတော့အဲ့လိုဒိဋ္ဌိကြီးတွေဖြစ်နိုင်တယ်ဒါအကြောင်းကိုညင်းပယ်တာပေါ့တချို့ကြတော့လည်းပဲအကြောင်းကိုညင်းပယ်တာမဟုတ်အကြောင်းကိုရှာတော့ရှာတယ်ဒါပေမဲ့သူတို့ပြောလိုက်တဲ့သူတို့စိတ်ထဲမှာထင်တဲ့အကြောင်းကမှားယွင်းတဲ့အကြောင်းဖြစ်နေတယ်အဲ့ဒါကဘာလဲဆိုတော့ဦးဇင်းတို့ဆိုကြပါစို့တတ္တဝါတွေကိုမပြမာကြီးကဖန်ဆင်းထားတာသာဝရဘုရားကဖန်ဆင်းထားတာသူကအကြောင်းကိုတော့ပြတယ်ဒါပေမဲ့သူပြတဲ့အကြောင်းကမှားနေတယ်ဟုတ်လားအဲ့ဒါမျိုးကိုကြတော့ဦးဇင်းတို့ဝိတမဟေတုကဒိဋ္ဌိလို့ခေါ်တယ်အကြောင်းရှာမှားတာမရှိဘူးလားဒီခေတ်မှာရှိရနော်ဟောတချို့ကြတော့အကြောင်းအကျိုးကိုတကယ်မသိတဲ့အခါကျရင်ဗုဒ္ဓဘာသာဝင်နေတဲ့ဓမ္မတောင်ရှိတယ်အဲ့ဒါဘာတုံးဆိုတော့ဘာပဲဖြစ်ဖြစ်ကံကြောင့်ဖြစ်တာပါကွာဟောရှိကံတစ်ခုတည်းကိုပဲသူကအကြောင်းတရားလို့သတ်မှတ်တာအဲ့ဒါကိုကြတော့ဦးဇင်းတို့ဘာဒိဋ္ဌိလို့ပြောတော့ပုပ္ပေကတဟေတုဒိဋ္ဌိတဲ့ဘာပဲဖြစ်ဖြစ်ကံကြီးပဲရိုးမွေဖွဲ့ပြီးတော့ခြားနော်စိတ်ကြောင့်ဖြစ်တာတွေမရှိဘူးလားဥဒ္ဓဟာရကြောင့်ဖြစ်တာတွေကိုမရှိဘူးလားရှိတာပေါ့နော်အကြောင်းတရားကိုသူလက်ခံတယ်ထိုက်တဲ့လောက်တသိတတိတာလည်းမှန်တယ်သို့တော်သူရှာပြတဲ့အကြောင်းတရားကမပြည့်စုံသုံးချက်ပြောလိုက်တယ်နော်အကြောင်းကိုလက်မခံဘူးအလွန်ဆိုးတယ်အကြောင်းကိုလက်တော့ခံတယ်ဒါပေမဲ့သူရှာပြတဲ့အကြောင်းကြီးကမှားနေတယ်ဟုတ်လားဟောအကြောင်းတော့ရှာတယ်မပြည့်စုံဘူးတသိတတိတာဖြစ်နေတယ်ဒါကြောင့်ပေတပေါင်းတရကောင်းတို့အကြောင်းအကျိုးသဘောတွေကိုနားလည်ရင်ဒါညံအလွန်ကြီးမယ်ပဋ္ဌာန်းဆိုတာအကြောင်းအကျိုးသဘောပဲအဲ့ဒါထက်တူတဲ့နီးနဲ့ဟောထားတာကတော့ပရိစ္ဆေသမုပ္ပါဒ်ပရိစ္ဆေသမုပ္ပါဒ်ဆိုတာအကြောင်းအကျိုးသဘောပဲပရိစ္ဆေသမုပ္ပါဒ်ကိုအနှိမ့်ချုပ်မယ်ဆိုရင်ဒါကြောင့်ဒါဖြစ်တယ်ဒါမဖြစ်ရင်ဒါမဖြစ်ဘူးနော်ဒါကြောင့်ပေတပေါင်းတရကောင်းတို့တကယ်တမ်းကဒီသဘောဝလောကကြီးမှာအကြောင်းအကျိုးသဘောတရားမျှတာဖြစ်တယ်လို့နားလည်ရမယ်အဲ့ဒါနားမလည်ဘူးဆိုရင်အဲ့ဒါပစ္စယသမောဟမောဟဘယ်နှမျိုးရှိသွားပြီတော့အသုံးမျိုးရှိသွားပြီနောက်လေးခုမြောက်မောဟကဘာလို့ဆိုတော့လက္ခဏတံမောဟလက္ခဏတံမောဟဆိုတာကယုံဉာဏ်တို့ရဲ့เนาะလက္ခဏာလို့ဆိုရမယ်အနိစ္စဒုက္ခအနတ္တမမြဲခြင်းဆင်းရဲခြင်းအနှစ်မရှိခြင်းဆိုတဲ့တရားကိုမသိတဲ့သဘောဝိပဿနာဉာဏ်ကင်းတဲ့သဘောလို့အလွယ်မှတ်ရင်လည်းရပါတယ်တကယ်တမ်းကဒီယုတ်တ္တနတ္တတရားဘာမှတည်တတ်နေတယ်ဆိုတာမရှိဘူးခုပဲဖြစ်ပြီးတော့အခုပဲမရှိတော့ဘူးဒါပေမဲ့နောက်ထပ်ဖြစ်နေတာဆက်ပြီးတော့ဖြစ်နေတယ်ဆက်ဆက်ဆက်ဆက်ဖြစ်တာတွေကအလွန်မြန်နဲ့နှုံထားနဲ့သွားနေတာဆိုတော့တရားဓမ္မတို့ဦးဇင်းတို့ကအမြဲတမ်းတီးနေတယ်လို့ထင်တာအမှန်ကဘယ်ရာမှအမြဲတမ်းတီးတာမဟုတ်တီးနေတာဘာမှမရှိဘူးတီးနေတာရှိရင်တရားဓမ္မတို့စဉ်းစားကြည့်ဒါအလွန်မှလည်းပဲတိတာမြင်တာတယ်လို့ဦးဇင်းထင်တယ်ဦးဇင်းစောစောတုန်းကတရားဆဟောတုန်းကအနေထားတွေအခုပါရှိသေးတော့ဘာမှမရှိတော့ဘူးအခုဟာကအခုဟာပဲလေဒါနဲ့အခုဟာလည်းပဲသူရက်တည်နေလို့ရသလားမရဘူးနောက်ထပ်တစ်ခုထပ်ပြီးတော့ဖြစ်လာတာပဲဘယ်ရာကိုမှတည်တတ်နေအောင်ရက်တည်နေအောင်ခိုင်မြဲနေအောင်လုံးလို့မရဘူးအကုန်လုံးဟာဖြစ်ပြီးရင်မရှိတော့ဘူးပဲဖြစ်ပြီးရင်ချုပ်ပြောက်သွားတာမရှိတော့ဘူးဟုတ်လားအေးအဲ့ဒီဖြစ်ပြီးရင်ချုပ်ပြောက်သွားတဲ့အတွက်ကြောင့်ဘဝမှာဘာပဲဖြစ်ဖြစ်ကောင်းတယ်လို့မဆိုနိုင်ဒုက္ခဆိုတာဒါကိုပြောတာပါနောက်တကယ်ကြီးမှိုင်းများဒုက္ခဝေဒနာလောက်ကိုသာရင်ဒုက္ခလို့နားလည်ထားလို့မရဘူးနော်ဘဝမှာဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ပါစေဖြစ်ပြီးရင်မရှိတော့အဲဒီလိုမျိုးအမြဲတမ်းချုပ်ပြောက်ချုပ်ပြောက်လိုက်နေတဲ့အတွက်ကြောင့်ဘာဖြစ်လို့မှကောင်းတယ်လို့မဆိုနိုင်ဘူးလို့ပြောတာဟုတ်လားအေးအဲ့ဒီမမြဲတာကြီးမြဲအောင်လုပ်လို့မရအဲ့ဒီမကောင်းတာကြီးကိုလည်းပဲကောင်းအောင်လုပ်လို့မရနော်ကိုယ့်ရဲ့အလိုဆန္ဒနဲ့ဘာမှဟိုပြုတ်ပြင်လို့မရတဲ့အတွက်ကြောင့်ဆိုလိုတာကအနိစ္စဒုက္ခဖြစ်တာကိုအနိစ္စဒုက္ခမဖြစ်အောင်လုပ်လို့မရတဲ့အတွက်ကြောင့်အဲ့ဒါကိုအကျဉ်းမြင်အနတ္တလို့နားလည်ရမယ်အဲ့ဒီအနိစ္စဒုက္ခအနတ္တသည်ယုံဉာဏ်တို့ရဲ့လက္ခဏာပဲယုံဉာဏ်တို့မှာအနိစ္စဒုက္ခအနတ္တဆိုတာတိကျောင်းလက္ခဏာယုံဉာဏ်မှန်ရင်ဒီအချက်၃ချက်ရှိတယ်ဒီအချက်၃ချက်ပြလာပြီဆိုရင်လည်းဒါယုံဉာဏ်ပဲအေးအဲ့ဒီလက္ခဏာကိုမသိဘူးဆိုလို့ရှိရင်အဲ့ဒါဘာလို့ခေါ်မလို့လက္ခဏာသ တမောဟမောဟ၄မျိုးရှိသွားတယ်နော်နောက်ဦးဇင်းတို့၅ခုမြောက်မောဟကဘာလဲဆိုတော့နိဗ္ဗာန်တမောဟတဲ့နိဗ္ဗာန်ကိုမသိတဲ့သဘောဒါကတော့ပုထုဇဉ်တိုင်းမှာရှိတယ်ဟုတ်တစ္ဆာ၄ပါးကိုထွတ်ထွင်းရင်မသိလေသမျှနိဗ္ဗာန်ကိုမသိတဲ့မောဟကဖုံးထားမယ်၊ကွဲထားမယ်၊ကာထားမယ်ပေါ့အဲ့ဒါကဦးဇင်းတို့အရိယာမဉ္ဇဉ်ပူဉ္ဇဉ်ကိုရမှဒီမောဟကပျောက်မယ်ပေါ့ခုနတုန်းကလက္ခဏတမောဟကိုပျောက်အောင်ဝိပဿနာဉာဏ်ကိုရင့်ကျက်အောင်ပွားများမှဒီနိဗ္ဗာန်တမောဟဆိုတာကြီးကပျောက်သွားမယ်ပေါ့နိဗ္ဗာန်ကိုမြင်ပြီးမဉ္ဇဉ်ပူဉ္ဇဉ်ကိုရပြီဆိုတော့မှနိဗ္ဗာန်တမောဟကပျောက်မယ်အဲ့တော့ပိဋကပေါင်းသူတော်ကောင်းတို့မောဟဖြစ်เสียကြုံးလာရင်မောဟမဖြစ်ပါစေတည်းလို့စဉ်းစားဆင်ခြင်ပြီးတော့ကိုယ့်ရဲ့စိတ်ထဲမှာမောဟမဖြစ်အောင်ကြိုးစားရမယ်ဆိုတာအဲ့ဒီအပိုင်းလေးတွေနဲ့ညှိပြီးတော့နားလည်ကြည့်ရမယ်။ငါရဲ့တန်တမှာကံကံရဲ့အကျိုးကိုတန်လျာဖြစ်နေတဲ့သဘောတွေမျိုးရှိသလား။ရှိတယ်ဆိုလို့ရှိရင်လည်းပဲပျောက်သွားအောင်တည်တယ်မြင်တဲ့ပုံကိုယ်တွေကိုမေးရမယ်၊မြန်ရမယ်၊စားရပြီးပြီးဖတ်ရမယ်ဟုတ်လား။အေးငါရဲ့တန်တမှာဓမ္မတံမောဟဆိုတဲ့ယုံ nant ရဲ့အပေါ်မှာအမြင်မရှင်းတဲ့သဘောတွေမျိုးရှိနေသလားရှိနေတယ်ဆိုရင်ဒါယုံ nant မျှတာဖြစ်တယ်ပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့အမြင်ကိုနော်ရောက်အောင်ဒကာဓမ္မတို့ဥစဉ်တို့စူးစမ်းဖို့မလိုဘူးလားလိုတယ်နော်နောက်ငါရဲ့တန်တံမှာအကြောင်းအကျိုးကိုမသိတဲ့ပစ္စယတံမောဟမျိုးရှိသလားရှိတယ်ဆိုရင်လည်းပဲအကြောင်းအကျိုးသဘောကိုသိအောင်နားလည်အောင်လေ့လာဖို့ဆင်ခြင်ဖို့နော်မလိုဘူးလားလိုတယ်နောက်ငါရဲ့တန်တံမှာလက္ခဏတံမောဟအနိစ္စဒုက္ခအနတ္တကိုမသိမမြင်တဲ့မောဟမြန်ရှိသလားရှိတယ်ဆိုရင်အဲ့ဒီအနိစ္စဒုက္ခအနတ္တကိုသိအောင်ကြိုးစားရမယ်ဟုတ်လားနောက်ငါရဲ့တန်တံမှာနိဗ္ဗာန်တံမောဟနိဗ္ဗာန်ကိုဖုံးလွှမ်းထားတဲ့မောဟမြန်ရှိသလားပုထုဇဉ်ဆိုရင်တော့ရှိပါတယ်ဗျာလို့ပဲတညီတည်းဖြေကြရမှာဟုတ်တယ်မဟုတ်လားအေးအဲ့ဒါကလည်းပဲဦးဇင်းတို့အဲ့ဒီမောဟကိုဖယ်ခြင်းတယ်ဆိုရင်လက္ခဏတံမောဟကိုအရင်ဖယ်ရမှာနော်ဟုတ်လားလက္ခဏာရေသုံးပါးကိုတိတဲ့မြင်တဲ့ဉာဏ်ဉာဏ်ရင့်ကျက်လာမှသာလေနိဗ္ဗာန်ကိုတိတဲ့မြင်တဲ့ဉာဏ်ကရမှာဟုတ်ရဲ့လားဒါကြောင့်ပိဋကပေါင်းတော်ကောင်းတို့ဒီဉာဏ်ပညာတွေရအောင်ဒီမောဟတရားတွေမဖြစ်အောင်ဆိုရင်တော့သူကတတိကအကောင်ဆုံးနေပါပဲအဲ့ဒါပြီးရင်တော့ဦးဇင်းတို့ပြောမှာပါဟုတ်လားဒီအခုလောလောဆယ်ပါပြောနေတော့မောဟဖြစ်เสียကြုံးလာရင်မောဟမဖြစ်အောင်ကိုယ့်ရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်အဲ့ဒါဦးဇင်းတို့ကာကွယ်ဆောင်ရှောက်မယ့်အရာ၃မျိုးရှိသွားတယ်နော်။နောက်၄ခုမြောက်ကာကွယ်ဆောင်ရှောက်မယ့်အရာတဲ့အဲ့ဒါကြတော့မြတ်စွာဘုရားဘလို့ဟောထားလဲဆိုတော့မာမေမရဏီယေတုဓမ္မေတုစိတ်တမစ္စီတိအတ္တရူပေနအပ္ပမထောတတိစေတသောအရခောကရဏီယောမရဏီယေတုဓမ္မေတုမန်တက်ဝင်ကြွားဝဲကောင်းကုန်သောအာယုန်တို့၌မေငါယိစိတ်တန်စိတ်တိမာမစ္စီမန္တဝင်ကြွားခြင်းမဖြစ်ပါစေတည်းဣတိဤသို့စဉ်းစားဆင်ခြင်၍အတ္တရူပေနကိုယ်ကျိုးစီးပွားကိုတကယ်လိုရှိသောပုဂ္ဂိုလ်သည်အပမတော်အပမတအမိရသောတတိတတိတိဟူသောစေတသောစိတ်ဤအရခောစောင့်ရှောက်ကိုကရဏီယောပြုသင်ကုန်၏ဟောနံပါတ်၄စောင့်ရှောက်အမေရာကမန္တဝင်ကြွားဝယ်ရာအာယုန်တွေတွေ့လာပြီဆိုရင်မန္တဝင်ကြွားတဲ့သဘောတည်းမဖြစ်ပါစေနဲ့လို့ကိုယ့်ကိုယ်ကိုစဉ်းစားပြီးတော့တတိနဲ့စိတ်ကိုကာဝယ်စောင့်ရှောက်အမေဥဒင်ကဒီအာရခသုတ်တန်လေးကိုအိုးခန့်ငယ်ငယ်တဲကစားသဘောကျလို့ကြက်ထားတာတခါမှသာပြည့်စုံအောင်မဟုတ်ဘူးသေးတာဒါကြောင့်ဒီအကြောင်းအရာလေးတွေကနှုတ်ထဲမှာတော်တော်လေးတိုးနေတယ်ပေါ့ဘာလို့သဘောကျလဲဆိုတော့ तू အလွန်ပြည့်စုံနေပေါ့စိတ်ထဲမှာပြည့်စုံနေဆိုတဲ့ခံစားချက်ရတယ်နော်လောဘဒေါသမောဟရက်မနေသေးဘူးဘာဆက်ပြောတာတော့အခုမန်တဲ့ဝင်ချွားဝဲတဲ့ဟုတ်လားအဲ့ဒီအနေထားကလည်းပဲတော်တော်ကြောက်စရာကောင်းတယ်လို့ပြောရမယ်။လူတွေဆိုတာကပင်ကိုကွာစားမန်တက်စရာကမတွေ့လိုက်နဲ့တွေ့တာနဲ့မန်တက်ဖို့ကရန်သင်ဖြစ်ပြီးသားပဲ။နော်။အဲ့တော့မန်တက်ဝင်ကြွားပွဲအာယုံလို့ပြောထားတာ။အဲ့ဒီအာယုံကဘလို့အာယုံလဲလို့ဥစဉ်ကစဉ်းစားကြည့်တယ်။လူတွေမှာဘလို့အကြောင်းအရာနဲ့တွေ့ရင်မန်တွေကတက်သွားတာရောလို့စဉ်းစားကြည့်တယ်။အကျဉ်းများအပြင်တော့အာစိတ်တိုင်းကြပေါ်ရာဟိုလာလှုပ်လိုက်တိုင်းအောင်မြင်တာလေးတွေအစဉ်ပြေလာလေးတွေများလာရင်တော့ဒါတော်တော်မှန်တက်เสียဝင်ကြွားเสียကောင်းလာတယ်လို့ဆိုရမှာပေါ့ဒါလည်းမမှားပါဘူးသို့တော်အောင်မြင်တဲ့လူတွေသာလည်းမှန်တက်တာလားမဟုတ်ပါဘူးနော်အစဉ်ပြေနေတဲ့လူတွေသာလည်းမှန်တက်ဝင်ကြွားနေတာလားမဟုတ်ပါဘူးအစဉ်မပြေတဲ့လူတွေကလည်းပဲသူ့ဟာနဲ့သူတော့မှန်တက်နေတာပဲဝင်ကြွားနေတာပဲနော်ဒီမှန်တက်ဝင်ကြွားတဲ့စိတ်ဆိုတာလေးကိုမြတ်စွာဘုရားဒီတေသနာမှာမာနလို့မပြောဘူးနော်သူမဒလို့ပြောတယ်မာရဲ့ဒါတွေရဲ့မဒမဒဆိုတာကိုအရှင်တို့အဘိဓမ္မာနဲ့ကြည့်တဲ့အခါကျတော့သူရင်မူးခြင်းမန်တက်ဝင်ကြွားခြင်းတေကြီးအရက်အဆရှိတဲ့ပြင်သူရဲ့အတိပ္ပယ်တွေကိုအဲ့လိုပြောထားတယ်ဟုတ်လားအဲ့တော့ဆိုလိုတာက တခါတမတော့ဦးဇင်းတို့မန်တက်ဝင်ကြွားွယ်အာယုံဆိုတာလေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးစဉ်းစားသေးချင်တာပါဦးဇင်းကဘယ်လိုအနေအထားမျိုးကငါရဲ့စိတ်ကိုမန်တက်ဝင်ကြွားသွားစေနိုင်တယ်လဲဆိုတာလေဟုတ်လားအနေအထားတိုင်းအနေအထားတိုင်းကမန်တက်ဝင်ကြွားမှုကိုဖြစ်စေနိုင်တယ်ကိုယ့်ရဲ့စိတ်ပုံမှာတော်တော်မူတည်တယ်ဟုတ်လားဟိုဦးဇင်းတို့လူတွေဆိုတာကအလွန်တရာမန်တက်ဝင်ကြွားတဲ့ဘက်မှာဝါသနာကြီးတယ်လို့ဆိုရမှာပါဆိုကြပါစို့အင်ကြီးအဝတ်ဟောင်းလေးဝတ်ထားတာနဲ့အဝတ်သစ်လေးဝတ်ထားတာတောင်စိတ်ထဲမှာတူသလားဘလို့ဖြစ်နေတော့နည်းနည်းတော့ဟုတ်လားတမျိုးလေးဖြစ်သွားတယ်เนาะအဲ့လိုပဲပြောကြပါစို့ဘလို့ဖြစ်သွားတမျိုးတော့ဖြစ်သွားတာပဲဟုတ်လားနည်းနည်းလေးဝတ်စားထားတယ်အလူကြသူကြသွားတယ်ဆိုစိတ်ထဲကဖြစ်သွားတာပဲဟုတ်လားဒါရုပ်ဆွာအဆုံးဦးရှင်တို့ပြောတာပါအဲ့တော့ကို့အနေထားလေးတိုင်းမှာမန်တက်ဝင်ကြွားစရာဆိုတာဖြစ်တတ်တယ်ဆိုတာလေးကိုသတိထားရမယ်ပေါ့အထူးသဖြင့်တော့လုံတိုင်းဖြစ်လာတာမျိုးဟုတ်လားအောင်မြင်မှုလေးတွေရလာတာမျိုးအစဉ်ပြေတာတွေများတာမျိုးကြုံရပြီဆိုရင်တော့ပိုးတည်ထားဖို့တော့လိုတာ။အဲ့ဒီအချိန်မှာမန်ဆိုတာဖြစ်လာရင်မူးတာတွေဆိုတာဖြစ်လာမယ်။ဒါအန္တရာယ်ရှိတယ်။ဘလို့အန္တရာယ်ရှိတော့ဆိုတော့ငါတော်တော်ဟုတ်တယ်ဆိုတဲ့အထင်သူရသွားတော့ငါတော်တော်ဟုတ်တယ်ဆိုတဲ့အထင်ရဲ့နောက်ွယ်မှာဒီပြင်လူတွေမဟုတ်ဘူးဆိုတဲ့အထင်ကကပ်ပြီးတော့ပါလာတတ်တယ်။အဲ့ဒါကဆိုးတာပဲ။ဟုတ်လားငါတော်တော်ဟုတ်တယ်လို့ထင်လိုက်တာနဲ့ဒီပြင်လူတွေသိပ်မဟုတ်ဘူးလို့ထင်မိသားလို့လူကိုဖြစ်သွားတယ်ဗျာအများတော်အဖြစ်တော့ဟုတ်လားဒါကြောင့်ပိဿပောင်းတို့ကအဲ့ဒါဆိုရင်တော့ဒါတော်တော်စိတ်ပြည့်စရာကောင်းသွားပြီနော်အ ਨੇ ဆုံးတော့မန်တက်ဝင်ကြွားမှုဖြစ်ပြီဆိုရင်တော့အ ਨੇ ဆုံးအ ਨੇ ဆုံးအပြစ်ကတော့တွေ့သမျှလူကမုန်းမှာပဲမသိကြဘူးလားသိကြတယ်နော်ပြီးရင်ကိုကကိုတိကိုတက်ကိုကကိုဟုတ်တယ်ထင်လာပြီဆိုရင်ဘယ်သူပြောတာမှသိပြီတော့လက်မခံတော့အဲ့ဒီလိုဆိုရင်သူ့ရဲ့အသိဉာဏ်ဝင်ပေါက်ကိုသူပိတ်ရရောက်သွားပြီသူ့ရဲ့တွတ်တက်မှုလမ်းကိုသူပိတ်လိုက်တယ်သူ့ရဲ့ကြာရှုံးမှုလမ်းကိုသူဖွင့်လိုက်ပြီမဆိုနိုင်ဘူးလားဆိုနိုင်တယ်နော်ဒါကြောင့်ဒီမန်တက်ဝင်ကြွားခြင်းဆိုတာလည်းပဲသတိထားတဲ့အရာလောကကြီးမှာတချို့ဟာတော်တယ်ဒါပေမဲ့အဲ့ဒီတော်တာကိုငါတော်တယ်ဆိုတဲ့အထင်မျိုးမရောက်အောင်ထိမ့်မထားနိုင်တော်လို့မှုသူများကိုမထင်မဲ့မြင်ပြတာတွေဖြစ်လာငါတော်တော်ဟုတ်တယ်ဆိုတဲ့အထင်ကြီးပေါ့ဒါကြောင့်ဦးရှင်တို့ဒေသနာတော်တွေထဲမှာတွေ့ရတာလေးတစ်ခုရှိတယ်တီလန့်ရှိခြင်းအကြောင်းကြောင့်တီလန့်မရှိတဲ့လူကိုမထင်မဲ့မြင်ပြုခြင်းဟာလည်းပဲရုပ်မာခြင်းတစ်မျိုးလို့နားလည်ရမယ်တဲ့ဒါအလွန်တတိထားတဲ့အကောင်းတဲ့ကိစ္စနော်တခါကြီးဒီမိုင်းပြကိုကတီလန့်ရှိတယ်ဆိုလို့ရှိရင်ဒါအပေါ်ရန်ကြည့်ရင်တော့ဟာတီလန့်ရှိတာတော်တော်ကောင်းတာပေါ့ဟုတ်လားသို့တော်တချို့ကတီလန့်ရှိတယ်တိလရှိခြင်းအကြောင်းကြောင့်လည်းပဲသူများကိုတိလမရှိတဲ့လူကိုမထင်မဲ့မြင်မပြုအထင်မသေးဘူးဒါတက်သူအတိုင်းတာနဲ့သူပေါ့အဲ့ဒါဆိုရင်တော့ပိုမကောင်းဘူးလားတော်ပါလှည့်ခင်နေကိုကိုကိုမမြင်ဘူးသူတော်ဘာကိုမနှိမ်ဘူးတချို့ကတော်တယ်အဲ့ဒီတော်လို့မှုကိုပဲကိုကိုကိုမြင်တယ်သူတော်ဘာကိုနှိမ်တယ်တော်တာရဲ့နောက်မှာမတော်တာကပ်ပါလားသတိထားစရာမကောင်းဘူးလားအဲ့ဒါမြတ်စွာဘုရားအဲ့ဒီတည်းမှာဘယ်လောက်ထိဟောတော်ဆိုရင်တမာတိရှိခြင်းအကြောင်းကြောင့်ကိုယ်တမာရီရှိတဲ့အတွက်ကြောင့်တမာရီမရှိတဲ့လူကိုမထင်မဲ့မြင်ပြုတယ်ဆိုတာမကောင်းဘူးဟုတ်လားအဲ့တော့ဦးဇင်းကဘာစဉ်းစားမိတုံးဆိုတော့အဲ့ဒီဒေသနာတွေကိုဖတ်ရတော့ဩသူတော်ကောင်းတရားရဲ့နောက်ွယ်မှာတောင်ကပ်ပြီးတော့မသူတော်တရားဟာလိုင်းနိုင်နေဒါလည်းသဘာဝတရားတွေပါပဲဟုတ်လားနော်ဒါဆိုရင်သီလတွေတမာရီတွေပညာတွေဆိုတာတကယ့်သူတော်ကောင်းတရားတွေပဲအဲ့ဒါတွေရှိနေတဲ့ကြားထဲကပဲဟောအဲ့ဒါရှိလို့အဲ့ဒါမရှိတဲ့လူကိုမထင်မဲ့မြင်ပြုတယ်ဆိုတာဖြစ်သွားနိုင်သေးတယ်ဖြစ်တာတွေကိုမရှိဘူးလားရှိတာပေါ့နော်တကယ်ကြီးမိုင်းများဒါကြောင့်ကောင်းဖို့လည်းလိုတယ်တော်ဖို့လည်းလိုတယ်တော်ခြင်းကောင်းခြင်းကြောင့်လည်းပဲမရင်မှုဖို့လိုတယ်သူများကိုမနှိမ်ချဖို့မရှုံချဖို့အထင်မသေးဖို့လည်းလိုတယ်အဲ့ဒီကြတော့မှပြည့်စုံသွားတယ်လို့စိတ်ထဲမှာခံစားရနော်တော်ဖို့လည်းလိုတယ်တော်လို့လည်းပဲမတော်တဲ့လူကိုအထင်မသေးဘူးတော်တော်ကိုတော်သွားတယ်ဆိုတဲ့အတိပ္ပယ်မျိုးတက်ရောက်မသွားဘူးလားရောက်သွားတယ်နော်ဒါကြောင့်ပိဿပောင်းတော်ကောင်းတို့လောကီစီစိမ့်နေဂုံပကာသနာတွေအောင်မြင်မှုတွေကြောကြမှုတွေကြောင့်နော်မန်တက်ဝင်ကြွားတာတွေဖြစ်နိုင်သလိုဟောအခုဒီဒေသနာကိုထောက်ပြီးတော့သီလသမာဓိပညာတွေရှိခြင်းကြောင့်လည်းပဲမန်တက်ဝင်ကြွားမှုဆိုတာဖြစ်နိုင်ပြန်သေးတယ်သူကပို့ပြီးတော့တောင်မှနေပဲကကျဲနေသလိုပဲဟုတ်လားဒါကလည်းပဲဦးရှင်တို့စဉ်းစားကြည့်မယ်ဆိုရင်မမာနဆိုတာရန်နာပြမပေးတာနော်ဟုတ်တယ်မို့လားအေးအနာခံကိုတောင်းလိုက်ပြီးတော့နှိမ့်ဆက်နိုင်တဲ့စွမ်းအားရှိနေတယ်ဒါကြောင့်ပိဿပောင်းသူတော်ကောင်းတို့၄ခုမြောက် မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်မဲ့အရာတွေဘာလဲလို့မေးရင်မန်တက်เสียဝင့်ကြွားเสียအာယုံအနေဒါအခြေအနေကျုံးလာပြီဆိုရင်မန်တက်ဝင့်ကြွားမှုတွေမဖြစ်အောင်တတ်နိုင်တဲ့မြတ်တိမ်တိမ်မွေ့မွေ့နုံနုံညံ့ညံ့ဉာဏ်ပညာနဲ့ရင့်ကျက်တဲ့အနေဒါမျိုးဖြစ်အောင်နေနိုင်ရမယ်အဲ့တော့ဦးဇင်းတို့မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ့်အရာဌာနဘယ်နှမျိုးရှိသွားပြီတော့လေးမျိုးလောဘဖြစ်ဖို့ရအာယုံကျုံးလာရင်လောဘမဖြစ်အောင်ဒေါသဖြစ်ဖို့ရအာယုံကျုံးလာရင်ဒေါသမဖြစ်အောင်မောဟဖြစ်ဖို့ရအာယုံကျုံးလာရင်မောဟမဖြစ်အောင်မန်တက်ဝင်ကြွားပွေရအာယုံကျုံးလာရင်မန်တက်ဝင်ကြွားမှုမဖြစ်အောင်ဒီစိတ်ကိုဘာနဲ့ဆောင်ရမလဲတတိနဲ့ဆောင်ရမလဲတရားကောင်းစဉ်ကဘယ်လိုပေးထားတတိသို့မဟုတ်စိတ်ဤအဆောင်နော်ဒီစိတ်ကိုတတိနဲ့မဆောင်ရင်စောစောကပြောခဲ့တဲ့တရားလေးလုံးကအာယုံနဲ့တွေ့တယ်တွေ့တယ်သူကဝင်နှိမ့်ဆက်မှာပဲဟုတ်လားအိဋ္ဌယုံနဲ့တွေ့ရင်လောဘကဒီစိတ်ကိုဝင်ပြီးတော့နှိမ့်ဆက်တော့မယ်အနိဋ္ဌယုံနဲ့တွေ့ရင်ဒေါသကဒီစိတ်ကိုဝင်ပြီးတော့နှိမ့်ဆက်တော့မယ်အိဋ္ဌယုံအနိဋ္ဌယုံဘယ်အာယုံမဲ့ဖြစ်ဖြစ်သတိနဲ့မဆောင်ဘူးဆိုရင်မောဟကလည်းဝင်ပြီးတော့နှိမ့်ဆက်တော့မယ်အဲ့ဒါလို့သူတို့ရဲ့နှိမ့်ဆက်တာကိုမခံရအောင်လို့ဒီစိတ်ကိုဘာနဲ့ကာထားရမှာသတိနဲ့ကာထားရမယ်သတိနဲ့ကွယ်ထားရမယ်သတိနဲ့စောင့်နေရမယ်ဒါကိုပြောတာအဲ့တော့ဒီနေရာမှာဦးဇင်းတို့တရားရဲ့ဏိဂုံးပိုင်းရောက်လာပါပြီဟုတ်လားတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်ဆိုတဲ့နေရာမှာအပြည့်အစုံပြောမယ်ဆိုရင်တတိအရာတတိပဋ္ဌာန်ဘာဝနာလို့အခြေချပြီးတော့နားလည်ကြရမှာဟုတ်လားတတိအရာဘာကိုပြောရမလဲတတိပဋ္ဌာန်ဘာဝနာအဲ့ဒါဦးရှင်တို့တတိပဋ္ဌာန်ဘာဝနာဆိုတာကအလွန်ကျေပြန့်တဲ့တရားဒေသနာကြီးပါဟိုဒီအချိန်ကျန်တဲ့အချိန်လေးအတွင်းမှာတတိပဋ္ဌာန်ဘာဝနာအကြောင်းကိုပြည့်စုံအောင်ပြောဖို့ဆိုတာမှဖြစ်နိုင်ဘူးနော်ဒါကြောင့်မလို့ဦးရှင်တို့ဒီတတိနဲ့ပတ်သက်ပြီးတော့နည်းနည်းလေးအနှစ်ချုပ်ပြီးတော့ပဲပြောကြည့်ရအောင်ဟုတ်လားတတိပဋ္ဌာန်ပါမရတယ်တတိပဋ္ဌာန်ဘာဝနာကိုအားထုတ်တယ်ဆိုတာဘာကိုပြောတာလဲမဆိုရင်ကိုယ့်ဘဝကိုယ့်ခန္ဓာရဲ့အကြောင်းကိုကိုယ်ကိုယ်တိုင်းအမှန်တိုင်းသိအောင်တတိဥသိပြီးတော့ကြိုးစားတဲ့သဘောတတ်တဲ့ပို့ပြီးတော့ဦးဇင်းတို့နည်းနည်းလေးပြောရမယ်ဆိုရင်ဒီခန္ဓာမှာအကြောင်းအားလျော်ဆိုတာဖြစ်ပေါ်နေတဲ့ရုပ်သဘာဝနာမ်သဘာဝလို့ဆိုတဲ့သဘာဝတရားမျိုးစုံဖြစ်နေတာမရှိဘူးလားရှိရနော်။ဘာတွေဖြစ်နေတော့မင်းရုပ်နာသဘာဝတရားမျိုးစုံဖြစ်နေတယ်။ဒါတက်ပို့ပြီးတော့နည်းနည်းလေးအခြေချက်ပြောမယ်ဆိုရင်တရားဓမ္မတို့ဦးဇင်းတို့ရဲ့ခန္ဓာမှာမြင်ခြင်းနဲ့ပတ်သက်တဲ့သဘာဝတရားတွေဖြစ်တယ်။ကြားခြင်းနဲ့ပတ်သက်တဲ့သဘာဝတရားတွေဖြစ်တယ်။နာမ်ခြင်း၊စားခြင်း၊ထိခြင်း၊တွေးခြင်းဆိုပြီးတော့6အုပ်စုမရှိဘူးလား။ရှိရနော်။မြင်တယ်၊ကြားတယ်၊နာမ်တယ်၊စားတယ်၊ထိတယ်၊တွေးတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ခံစားမယ်၊မှတ်သားမယ်၊ရှေ့ဆောင်မယ်၊သိမယ်အစရှိသဖြင့်များကြီးဆက်ဆက်ပြီးတော့ခန္ဓာမှာဖြစ်နေတာမရှိဘူးလားရှိတယ်အဲ့ဒီဖြစ်နေတဲ့တရားတွေကိုဖြစ်တိုင်းဖြစ်တိုင်းတိတိနေအောင်ကြိုးစားရမှာဟုတ်လားဒီခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိကိုဟိုအကြီးအကဲနေရာမှာထားပြီးတော့ကြိုးစားအထောက်ရမှာနော်အဲ့ဒါကိုဦးဇင်းတို့ရုပ်ကာယပိုင်းဆိုင်ရာတွေကိုတိမိသွားတယ်ဆိုရင်တော့တိအောင်ကြိုးစားနေတယ်ဆိုရင်တော့ဒါကာယ ानु ပတ္တနာလို့နာမည်တန်ရမှာပေါ့အကောင်းဆုံးအမျိုးမျိုးသောခံစားချက်ဝေဒနာတွေကိုဖြစ်တိုင်းဖြစ်တိုင်းတိတိနေမယ်ဆိုရင်တော့ဒါဝေဒနာ ानु ပတ္တနာလို့နာမည်တန်ရမှာပေါ့ဟုတ်လားစိတ်တွေဖြစ်တိုင်းတိတိနေမယ်ဆိုရင်တော့စိတ်ဓာ ानु ပတ္တနာလို့နာမည်တန်ရမှာဓမ္မသဘာဝတွေဖြစ်တိုင်းတိမယ်ဆိုရင်တော့ဒါဓမ္မ ानु ပတ္တနာတတိပဋ္ဌာန်ပေါ့အနှစ်ချုပ်ပြောရမယ်ဆိုရင်တတိပဋ္ဌာန်တရားဆိုတာကိုယ်ခန္ဓာကိုယ်ဘဝရဲ့အကြောင်းကိုကောင်းကောင်းသိအောင်တတိဥသိပြီးတော့ကြိုးစားတဲ့သဘောဟုတ်လားအဲ့လိုကြိုးစားတဲ့နေရာမှာသူကဖြစ်တိုင်းဖြစ်တိုင်းအဲ့ဒါလေးကိုအရှိတိုင်းလေးအမှန်တိုင်းလေးနှုတ်ပယ်ချက်လည်းမလုပ်ဖဲနဲ့ဖြည့်ဆွတ်ချက်လည်းမလုပ်ဖဲနဲ့တတိဥသိပြီးတော့ဒါကိုရိုးရိုးလေးသူ့အနေထားတိုင်းလေးသိအောင်ကြိုးစားရမယ်တရားကအလွန်ရိုးတယ်စိတ်ကအလွန်ဆန်းတယ်ဆိုတာကြားဘူးတယ်မဟုတ်လားအလွန်ဆန်းသောစိတ်ဒီအလွန်ရိုးသောတရားကိုသိပြီးတော့ရေရှည်စိတ်မဝင်စားရဆိုတာအဲ့ဒီသဘောလေးတွေနားလည်ထားဖို့လိုတယ်ပေါ့ဟုတ်လားဒါတတိပဋ္ဌာန်တရားဆိုတာဘာလဲလို့မင်းရိုးရိုးလေးဟုတ်ရလားနားလည်ဖို့ဘာမှအခက်အခဲမရှိဘူးအခက်အခဲကဘယ်နေရာမှာရှိနေတော့ဆိုတော့အားထုတ်ဖို့ကြတော့အခက်အခဲရှိတယ်အခက်အခဲရှိတယ်ဆိုတာကခက်လို့ဆိုတာတဲ့အလေးအကျင့်မရှိလို့မလိမ္မာလို့မကျွမ်းကျင်လို့ခက်သွားတဲ့သဘောပေါ့ဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ဒီခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းသတိဥသိပြီးတော့တိတိနေအောင်ကြိုးစားဖို့မလိုဘူးလားလိုတယ်ဒါကြောင့်တတိပဋ္ဌာန်တရားဆိုတာနေရာမရွေးအချိန်မရွေးအနေအထားမရွေးအထုတ်ရမယ်တရားလို့မြတ်စွာဘုရားဟောတယ်။ဒါကြောင့်ဘယ်နေရာမှာမဆိုးဘယ်အချိန်မှာမဆိုးဘယ်အနေအထားမျိုးမှာမဆို တတိဥစည်းပြီးတော့ခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေကိုတိနေအောင်ကြိုးစားအားထုတ်ရမယ်။ဒါကြောင့်ဒီနေရာမှာဒီအချိန်မှာဒီအနေထားလေးအတိုင်းတတိပဌာန်တရားကိုအားထုတ်လို့မရဘူးလား။ရတယ်။ကိုယ်ခန္ဓာမှာဘလို့သဘောဝတွေများထင်ရှားနေလေလို့ဂယုကလေးစိုက်ကြည့်လိုက်။အာယုံလေးပြုတ်ကြည့်လိုက်ပေါ့။ကိုယ်တဏှာကြီးကြောကြောထိုင်းနေတော့ခန္ဓာကိုယ်ရဲ့အပေါ်ပိုင်းဝေကြီးကဖိထားလို့အောက်ကခြေထောက်နှာခေါင်းကဘလို့ဖြစ်နေပြီတော့တော်တော်မတတ်မတာဖြစ်နေဘူးအခံရခက်နေဘူးအဲ့ဒီအခံရခက်နေတယ်ဆိုတာကိုစာလို့ပေလို့ပြောမှဆိုဘယ်လိုပြောမလို့ဒုက္ခဝေဒနာလို့ပြောမှာပေါ့ခံရခက်တယ်ဆိုတော့ဘာလဲဒုက္ခဝေဒနာခိုင်ခံရခက်လိုက်တာနည်းနည်းလောက်ပြင်လိုက်ဦးမယ်ဆိုပြင်လိုက်တော့ဘာဖြစ်သွားလဲတတ္တာသွားတတ္တာတာကိုဘာလို့ပြောမှာတော့ဒုက္ခဝေဒနာအဝေးကြီးမှမဟုတ်ဘူးတော့တရားကတခါကြီးမိုင်များဟုတ်လားတရားရှာဘယ်မှာတွေ့ကိုမှာတွေ့ဒီမှာပဲအဲ့ဒါတစ်မျိုးပြီးတစ်မျိုးဖြစ်နေတာပဲအဲ့ဒီဖြစ်နေတာတွေကိုကိုကသတိမထားမိတဲ့အခါကျတော့ဘာတွေဖြစ်လို့ဖြစ်မှလည်းမသိဘူးအဲ့ဒီဖြစ်နေတာတွေကဘလို့သဘာဝရှိတယ်ဆိုတာလည်းကိုမသိဘူးလို့ဖြစ်သွားတာဟုတ်လားအဲ့တော့ဘာတွေဖြစ်နေတယ်လဲဆိုရင်တော့ရုပ်တ္တနံတ္တတွေဖြစ်နေတယ်သဘာဝတရားတွေဖြစ်နေတယ်သူတို့ကဘလို့သဘောရှိလို့ရင်တော့ဒါနည်းနည်းပြောဖို့လိုလားအဲ့ဒီဖြစ်နေတဲ့သဘောတွေကဘလို့သဘောရှိတယ်လဲမမြဲတဲ့သဘောပဲရှိတာပါဟုတ်လားရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ခန္ဓာမှာဖြစ်ပေါ်လာတဲ့တရားတွေဟာအပေါ်ယံကြည့်ရင်တော့ဟာသူကတစ်မျိုးဟိုဟာတစ်မျိုးဒီဟာတစ်မျိုးလို့ထင်ရတာပေါ့ဟုတ်ပါတယ်အဲ့ဒါလည်းမှန်ပါတယ်ရုပ်ကရုပ်ပေါ့နာမ်ကနာမ်ပေါ့ဝေဒနာရပြုံးမယ်ဆိုရင်လည်းပဲဒုက္ခကချမ်းသာတယ်ပေါ့ဒုက္ခကဆင်းရဲတယ်ပေါ့ဟာတစ်မျိုးပြီးတစ်မျိုးမယိုးအောင်ခန္ဓာမှာအကြောင်းအလျော်စွာဖြစ်နေကြတာပဲဟုတ်လားအေးတကယ်တမ်းဦးဇင်းတို့သူတို့ကိုတိပါများပြီသူတို့အကြောင်းကိုကျွမ်းကျင်လာပြီဆိုရင်သူတို့ဟာဘလို့သဘောရှိတုံးဆိုတော့မမြဲတဲ့နေရာမှာတော့တူညီတဲ့သဘောရှိသွားကြတယ်။နောက်ဒုက္ခနဲ့ဒုက္ခကဒုက္ခကချမ်းသာတယ်ဒုက္ခကဆင်းရဲတယ်မတူဘူးပေါ့နော်။ဒါပေမဲ့လို့ဘယ်နေရာမှာတူသွားပြန်တော့ဆိုတော့ဒုက္ခကလည်းဖြစ်ပေါ်ပြီးတော့မရှိတော့ဘူး။ဒုက္ခကလည်းဖြစ်ပေါ်ပြီးတော့မရှိတော့ဘူး။အဲ့ဒီဖြစ်ပြီးမရှိတာချင်းကြတော့အကုန်လုံးဟာတူသွားကြတယ်။ဟုတ်တယ်မဟုတ်လား။အဲ့တော့ဘိသဘောင်တို့တော့စဉ်းစားကြည့်နော်။တတိထားလိုက်တဲ့အခါကျတော့ဉာဏ်ပညာတွေဟာတဖြည်းဖြည်းနဲ့ဟိုမြင့်မားလာတဲ့သဘောမျိုးလို့ဆိုနိုင်တာပေါ့အစကကောကခန္ဓာမှာဖြစ်နေတာလေးတွေကိုတိတိကြည့်တယ်တိတိကြည့်တော့အမျိုးမျိုးတွေ့ရမယ်ပေါ့နော်ဆိုကြပါစို့သောသောကမတ္တတာကိုတွေ့ရင်ဒုက္ခဝေဒနာကိုတွေ့တယ်တတ္တတာကိုတွေ့ရင်တော့ဒုက္ခဝေဒနာကိုတွေ့တယ်အာပူတဲ့နွေးတဲ့သဘောလေးကိုတွေ့မယ်ဆိုရင်တော့ဘာကိုတွေ့တယ်ခေါ်မလို့တေဇောရုပ်ကိုတွေ့တယ်လို့ခေါ်မယ်ပေါ့အဲ့တော့အစပိုင်းမှာတော့အမျိုးမျိုးတွေ့နေမယ်ပေါ့ဟုတ်လားအဲ့ဒီအမျိုးမျိုးတွေဟာနောက်ပိုင်းကြတော့ဉာဏ်တဖြည်းဖြည်းနဲ့ရင့်လာတော့တတိတွေထားတာတွေကအကျဉ်းအရေးအတွက်များလာတော့အဲ့ဒီဘာပဲဖြစ်ဖြစ်အဲ့ဒီဖြစ်ပေါ်လာတဲ့အရာတွေဟာမရှိတော့တာချင်းကြတော့အတူတူပဲအကုန်လုံးမရှိတော့ဘူးနောက်ထပ်ဆက်ပြီးတော့အသည့်ဖြစ်တယ်ဖြစ်တယ်ဆိုတာကလည်းဖြစ်เสียအကြောင်းရှိတဲ့အတိုင်းဆက်ပြီးတော့ဖြစ်ကြတာပါကိုဖြစ်ချင်တဲ့အတိုင်းဖြစ်တာတော့မဟုတ်ဘူးဖြစ်เสียရှိတဲ့အတိုင်းဖြစ်တယ်ဟုတ်လားအဲ့ဒီဥစ္စာတွေဟာကြည်ပါများပြီဆိုတော့အော်ပြီးဆုံးသွားတဲ့သဘောပျောက်ကွယ်သွားတဲ့သဘောရှိပါလားဆိုတာကိုမသိရပေဘူးလားသိတယ်အေးအဲ့ဒါအနိစ္စလက္ခဏာကိုသိတယ်လို့အကျဉ်းချင်းဆိုရမယ်ဟောတတိထားတဲ့အခါကျတော့တိတင့်တိလိုက်တာတွေကိုတဖြည်းဖြည်းနဲ့သိတယ်ဆိုတဲ့ဉာဏ်ဟာဖြစ်လာတယ်အဲ့ဒီမမြဲတာတွေကိုကိုကသိပါများလာပြီဆိုလို့ရှိရင်အော်ဒီခန္ဓာမှာဘာဖြစ်လို့မှမမြဲပါလားဆိုတဲ့အမြင်တကယ်ရင့်လာပြီဆိုရင်အော်ဘဝဆိုတာဒါကြောင့်ဘုရားရဏာရိယသူတော်ကောင်းကြီးတွေကမကောင်းဘူးလို့ပြောတာကိုဘာလို့မှကိုထိန်းတာလို့ရတာမျိုးမဟုတ်ဘူးဆိုတဲ့အမြင်နေတဖြည်းဖြည်းနဲ့ဒုက္ခသဘောကိုနားလည်လာတဲ့သဘောပေါ့ဒါလောကီလို့ပြောတာပါနော်တကယ်ကြီးမိုက်မြဟုတ်လားအေးအဲ့ဒီမှာပဲစောစောကပြောတဲ့အတိုင်းမမြဲတာကလည်းပဲသူ့သူမမြဲနေတာပဲဆင်းရဲတာကလည်းသူ့သူဆင်းရဲနေတာပဲဒါကိုကိုလည်းဘာမှလည်းပဲလုံးလို့ရတာမဟုတ်ရုပ်နာဖြစ်ပြီဆိုမှတော့ဒီသဘောကဆောင်းနေတယ်ဟုတ်လားဒီသဘောတိုင်းဖြစ်နေတယ်အဲ့ဒါဘာလို့လို့မေးရင်အနတ္တအဲ့လိုမျိုးအနိစ္စဒုက္ခအနတ္တကိုသိလာပြီမြင်လာပြီဆိုရင်ဟောစောစောကပြောခဲ့တဲ့လက္ခဏတံမောဟလက္ခဏရေသုံးပါးကိုဖုံးထား꿰ထားတဲ့မောဟဘာဖြစ်သွားပြီတော့ပျောက်သွားပြီပေါ့ဘသူထားလို့ဒီပညာရောက်လာတာတော့ဆိုတော့တတိထားလို့ပညာရောက်လာတာဟုတ်ရဲ့လားအဲ့တော့ခန္ဓာမှာတတိအဆောင်ထားပြီဆိုတာနဲ့ဟောသူ့ရဲ့နောက်ကပညာပါလာတယ်အဲ့ဒီပညာဝင်လာတာနဲ့စောစောကလောဘဒေါသမောဟမဒဆိုရဲเนาะဟိုမလာသင့်အောင်မလာသင့်တဲ့တရားတွေဖြစ်တယ်ကာကွယ်သင့်တဲ့တရားတွေဖြစ်တယ်အဲ့ဒီတရားလေးမျိုးဟာအဲ့ဒီအချိန်မှာရောက်လာလို့မရဘူးအဲ့ဒီအချိန်မှာသူတို့မဖြစ်ဘူးပေါ့ဟုတ်လားဒါကြောင့်ပေးသက်ပေါင်းသူတော်အောင်တို့ တတိနဲ့ဒီခန္ဓာမှာဘာတွေဖြစ်နေတယ်လဲဆိုတာကိုသိအောင်လုပ်မယ်ဆိုလို့ရှိရဲ့လောဘဖြစ်เสียအိဋ္ဌာယုံနဲ့တွေ့လဲပဲလောဘမဖြစ်ဘူးအနိဋ္ဌာယုံနဲ့တွေ့လဲဒေါသမဖြစ်ဘူးအိဋ္ဌာယုံအနိဋ္ဌာယုံဘယ်အာယုံနဲ့ပဲတွေ့တွေ့မောဟလည်းမဖြစ်ဘူးတကယ်စင်စစ်တော့တတိထားပြီဆိုရင်ဘာပဲဖြစ်မှာလို့ဆိုတော့ပညာပဲဖြစ်ပဲဟုတ်တယ်မဟုတ်လားသိမြင်နေတဲ့အတွက်ကြောင့်တဲ့လေပြောရရင်မမြဲတာကိုသိနေတဲ့အချိန်မှာအဲ့ဒီမမြဲတာကြီးကိုအကြောင်းပြုပြီးတော့လောဘဖြစ်เสียအကြောင်းမရှိဘူးမမြဲတာကိုသိနေတဲ့အသိဉာဏ်ဖြစ်ရဲ့တန်လန်းနဲ့လောဘဖြစ်လို့ရပါမလားမရဘူးနော်မမြဲတာကြီးကိုသိနေတဲ့အခိုက်အတန့်မှာဒေါသဖြစ်ဖို့လေဒေါသဖြစ်လို့လေမရဘူးဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့တတိထားပြီဆိုရင်တော့ဉာဏ်ပညာဖြစ်လာတယ်အဲ့ဒီဉာဏ်ပညာဖြစ်လာခြင်းတည်ပင်လေစောစောကလောဘဒေါသမောဟရှင်မူခြင်းတရားတွေမဖြစ်ဘူးလို့တခါတည်းပြောလို့မရဘူးလားအေးအဲ့ဒါဘဇူးစောင့်ရှောက်ထားလို့ဘဇူးကအကာအကွယ်ပြုထားလို့အဲ့ဒီတရားစိုးတွေမဖြစ်တာတော့လို့မေးရင်တတိကအကာအကွယ်ပြုထားလို့တတိကစောင့်ရှောက်ထားလို့ဘဇူးကိုစောင့်ရှောက်ထားတာတော့ဆိုတော့ဒီစိတ်ကိုပဲစောင့်ရှောက်ထားတာပါဟုတ်ရလားဖြစ်ရင်သောသောကတရားစိုးတွေကဒီစိတ်ကိုပဲမှီတွေ့ပြီးတော့ဖြစ်ကြမှာ ਉ ဟုတ်ရလားအေးဒါကြောင့်ပိဿပေါင်းတော်ကောင်းတို့စိတ်ကိုတတိနဲ့ဆောင်ရမယ်ဆိုတဲ့နေရာမှာတတိအရာတတိပဋ္ဌာန်ဘာဝနာကိုဦးဇင်းတို့အချင်းချင်းပြောလိုက်တယ်ပေါ့ဟုတ်လားအဲ့ဒါဦးဇင်းခုတရားဟောတာတဏှာဤတောင်ခွဲတော့မယ်နော်ဟုတ်လားတော့ပြောခဲ့တာတွေအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်ကြရအောင်ဟုတ်နော်ဒီတရားလေးကဘဝမှာလက်တွေ့ချပြီးတော့ကျင့်သုံးမယ်ဆိုရင်ရိုးရိုးလေးနဲ့အခြေခံလည်းပဲအလွန်ကြရတယ်လို့ဦးဇင်းထင်ပါတယ်။ဘာမှနားမလည်စရာလည်းမရှိဘူးလို့ထင်ပါတယ်။ဟုတ်လား။ဒါကြောင့်မြတ်စွာဘုရားကအတ္တရူပေနမိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတယ်ဆိုလို့ရှိရင်တတိနဲ့စိတ်ကိုစောင့်ရမယ်။ဘာနဲ့စောင့်ရမလဲ။တတိနဲ့စောင့်ပါ။အေးစိတ်ကိုစောင့်ရမှာနော်။အေးဘယ်လိုအနေအထားမျိုးတွေမှာစောင့်ရမှာလို့ဆိုတော့လောဘဖြစ်ပေါ်ရအာယုံကျုံးလာရင်လောဘမဖြစ်ဘူး။ဒေါသဖြစ်ဖွယ်ရအာယုံကျုံးလာရင်ဒေါသမဖြစ်ဘူးမောဟဖြစ်ဖွယ်ရအာယုံကျုံးလာရင်မောဟမဖြစ်ဘူးရင်မူးဖွယ်အာယုံကျုံးလာရင်ရင်မူးမှုတွေမဖြစ်ဘူးဟုတ်လားဒါဆိုရင်တရားဓမ္မတို့ဦးဇင်းတို့တွေကကိုယ့်ရဲ့အကျိုးစီးပွားကိုလိုလားရာရောက်သွားပြီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်မဆုံးရှုံးနိုင်ဘူးဆိုရင်တော့ကိုယ့်ကျိုးစီးပွားကိုရကျင်တယ်လို့ဆိုညာတော့လည်းပဲရကျင်ရမရောက်ဘူးဆိုတဲ့အတိတ်ပဲတည့်ရောက်နေဟုတ်လားဒါကြောင့်ဆုံးရှုံးနိုင်မှသာလေကိုယ့်ရဲ့အကျိုးစီးပွားကိုကိုရှာဖွေရရောက်တယ်လိုလားရရောက်တယ်နောက်ဆုံးကိုယ့်ရဲ့အကျိုးစီးပွားအစ်စ်မဟာဘာလဲလို့မေးရင်သာသနာတွင်မှာဖြစ်ရတဲ့လူသားတစ်ယောက်အနေနဲ့မဲ့ညံဖွညံဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုရခြင်းသည်အလွန်ကြီးကျယ်တဲ့စစ်မှန်တဲ့ကိုယ့်ရဲ့အကျိုးစီးပွားပါပဲအဆိုနိုင်မလားဗျဆိုနိုင်တယ်နော်ဒါကြောင့်အရာဌာန၄မျိုးမှာမိမိရဲ့စိတ်ကိုတတိနဲ့သာစောင့်နိုင်မယ်ဆိုလို့ရှိရင်မဲ့ညံဖွညံဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိကိုကျိုးစီပွားတွေကိုကိုတကယ်ရပါလိမ့်မယ်လို့တရားဓမ္မအပေါင်းသူတော်ကောင်းတို့နားလည်သဘောပေါက်ပြီးတော့เนาะဒီစိတ်ကလေးကိုတတိနဲ့လောဘဒေါသမောဟမန်တက်ဝင်ကြွားပွေရာအာယုန်တွေကျုံးလာရင်လောဘဒေါသမောဟမန်တက်ဝင်ကြွားမှုတွေမဖြစ်အောင်စောင့်ရှောက်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့တတိသို့မဟုတ်စိတ်ဤအဆောင်ဆိုတဲ့အာရခသုတ်တံကိုမြစ်တာပို့ပြီးတော့အဆုံးသတ်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗဗုဒ္ဓံဥပံဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗဓမ္မဥပံဝေနတရာဒုက္ခိဝန္တုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗတိဝတ္တတဗ္ဗတံဃာဥပံဝေနတရာဒုက္ခိဝန္တုတိဒေထုမဂန္တင်တရားနာပိသက်ပေါင်းသူတော်ကောင်းတို့သာတာအလုံးသောတတ္တဝအနန္တတို့အားသဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝဝတိဘဝတုကောင်းဆိုဟာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနှင့်မိမိတို့ဤမှာစောင့်ကြနေကြကုန်သောနှင့်မိမိတို့သာသနာမိမိတို့ကမ္ဘာမှာစောင့်ကြနေကြကုန်သောနာမည်နှင့်ကောင်းတာပေါင်းတို့ကလည်းပဲရက္ခဏုကောင်းစွာမသွေဆောင်ရှုပ်တော်မူနိုင်ကြပါစေတည်းတဘာဝရဏုဘာဝေနကင်းကဝါလူသည်စုမကပွင့်တော်မူကြတဲ့သုတ္တတော်ဘာဘုရားရှင်ကိုရောမြတ်တို့ရဲ့တကူတည်ဆုံးအနုဘောတော်တို့ကြောင့်၎င်းတဘာဓမ္မနုဘာဝေနမဲလီရန်ဖူလီရန်နိဗ္ဗာန်ပတိတေယျဆိုသောဆေရန်သူတရားတော်မြတ်တို့ရဲ့တကူတည်ဆုံးအနုဘောတော်တို့ကြောင့်၎င်းတဘာသံဃာနုဘာဝေနမ ไม่ก็ท่านเลี้ยงปลาท่านเลี้ยงสวัสดิ์เสียงดอรี่ยังต่างกันเสียงยันดูในนั้นว่าที่ละกุฎมาดีของปัญญาของดูในปีชงนั้นมุยาเดตมุดีต่างกันเสียงของเสียงยาป้องดูยังหูที่จะอนุกอดดูยังละกันแต่ในยองยาว่าเป็นการเสียงเชิงสีแรงเชิงสีแรงทุกข์ก็สิ้นไปจากมาชนะยังสียาคงดีพระวัดดูกังสวามาดีพิจารณาบูชาวาสีตัดที